Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2023ခုနှစ်နိုဝင်ဘာလ29ရက်ပို့ထုနေ့မနက်ခင်း View Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 49နဲ့လိုင်းလံမီတာ190ရူကနေဖမ်းယူနားဆင်နိုင်ပါတယ်။စမခင်ပြထွေးပါဒီမနက်အစီအစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင်။
Israel Hamas အပြည့်အမှုတက်တန်းတိုးနိုင်အောင်လို့ညှိနှိုင်းမှုအတွက် CIA နဲ့ Mossad အကြီးအကဲတွေကာတာနိုင်ငံကိုရောက်နေကြတယ်လို့ AP သတင်းတရက်ကဖော်ပြပါရယ်။တမရဟောင်းကာတာရဲ့ဇနီး Roslyn Carter စာပနာကိုတက်ရှိထင်ရှားတမရကတော်အားလုံးနဲ့အသက်69နှစ်အရွယ်တမရဟောင်း Jimmy Carter အပါဝင်တမရ3ဦးတို့တက်ရောက်ပါရယ်။ Rigel က Christ the King ဘုရားကျောင်းကိုစစ်ကောင်စီတပ်သားတွေထိန်းချုပ်လိုက်တာကြောင့်ဘုရားကျောင်းဖုံးတော်ကြီးနဲ့အဲဒီမှာခေါလုံးနဲ့ဆစ်ဆောင်တွေတခြားထွက်ပြေးကြရတယ်လို့ Christian အသင်းတော်သတင်းတွေကဖော်ပြပါရယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်တရုတ်စစ်သင်္ဘောအုပ်စုရဲ့မြန်မာချစ်ကြည်ရေးခီးစဉ်အပေါ်သုံးသက်ချက်နောက်ပလဲမျိုးနယ်ကန်တော့ရေစကန်ကိုကာဝယ်ရေးအဖွဲ့တွေတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့ထိုင်းလီစိတ်တွေမှာခီးတဲ့ဝင်ဆောင်ကတိုးမြင့်ကောက်ခံမဲ့အကြောင်းသတင်းပေးပို့ချက်တွေကိုစူးစီးတင်ပြပေးပါမယ်။အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးပါမယ်ရှင်။
စာကနေကိုပို့ပြီးလွတ်နိုင်အောင်အပြစ်ခတ်ရက်ဆက်ရင်ရက်တိုးဖို့ဆွေးနွေးကြဖို့အတွက်အမေရိကန်ဘူထောင်လိုင်းဌာန CIA ညွှန်ကြားမှု William Bunce အစ္စရေးထောင်လိုင်းမော့ဆက်အခြေခဲ David Barnier တို့ဟာဂျာဝင်ညီနိုင်နေတဲ့ကာတာနိုင်ငံကိုရောက်ရှိနေကြတယ်လို့အမည်မဖော်လို့တဲ့တန်တမာတယောက်က AP သတင်းဌာနကိုပြောပါတယ်အမေရိကန်တာဝန်ရှိသူတို့ကလည်း CIA ညွှန်မှု William Bunce ကာတာရောက်နေတာကိုအမည်မဖော်ပဲအတည်ပြုပါတယ်တကယ်လို့ Israel ကထိုးစစ်ကိုပြန်ဆခဲ့မယ်ဆိုရင် Palestine အရက်သားတွေထိခိုက်မှာကိုရှောင်မှုလူတွေအိုးအိမ်ပြစ်ဆွတ်ခွာရတဲ့အဖြစ်တွေကိုရှောင်မှုနဲ့ Gaza တောင်ပိုင်းကိုစစ်ဆင်ရင်လည်းပြင်ပတ်ကိုပို့ပြီးတိတိကျကျသတ်မှတ်ဖို့ American က Israel ကိုပြောထားတယ်လို့အမည်မဖော်လို့တဲ့တာဝန်ရှိသူတို့ကပြောကြောင်း AP သတင်းကရေးပါတယ်အပြစ်ခရစဲအေးမျှော်လင့်ချက်နဲ့ American နိုင်ငံခြားရေးဝန်ကြီး Blinken ကဒီရက်ပတ်အရှေ့လယ်ပိုင်းဒေသကိုပြန်သွားဖို့လည်းရှိပါတယ်အပြစ်ရရင်9ရက်မြောက်နေ့အင်္ဂါနေ့မှာအစ္စရေး10ရောက်နဲ့နိုင်ငံသားတစ်ယောက်ဘောင်းဆက်တစ်ယောက်ကိုဟာမတ်စ်ကလွတ်ပေးလိုက်ပြီးအစ္စရေးကပါလက်စတိုင်းအမျိုးသားလူငယ်15ရောက်နဲ့အမျိုးသမီး15ရောက်ကိုလွတ်ပေးဖို့ပြောနေထားကြောင်းအစိုးရတစ်ပိုင်းပါလက်စတိုင်းအကျဉ်းသားများကလပ်ကပြောပါတယ်ရုရှားကိုယူကရိန်းကတိုက်ခိုက်ရမှာထောက်ပံ့ပံ့ပိုးနေတာတွေကိုရှော့မချကြဖို့မြောက်အတ္လန်တိတ်စစ်ရေးမဟာမိတ်အဖွဲ့ NATO အဖွဲ့ဝင်တွေကတူးကိုတူးအင်္ဂါနေ့ကတိုက်တွန်းလိုက်ကြပါတယ်အမေရိကရဲ့ပတ်မိုးမှုပေါ်တန်ရရှိလာတဲ့အချိန်ပြည်ပြမမတိုးသားမဆုတ်သားဖြစ်နေတဲ့အခြေအနေမှာအခုလိုတိုက်တွန်းနေကြတာပါအနောက်ကလုံလုံလောက်လောက်မပတ်ပိုးနိုင်တာကြောင့်ယူကရိန်းဟာအားနည်းတဲ့အနေအထားကနေရုရှားသမ္မတပူတင်နဲ့ဆက်ဆက်ဆုံးသက်ရည်မလားလို့လဲစိုးရိမ်နေကြတာတွေကရှိလာနေပါတယ်လက်ရှိသွားနေတဲ့အတိုင်းဆက်သွားရုံမှာပဲဒါကကျွန်တော်တို့ရဲ့လုံခြုံရေးဆရာအကျိုးစီးပွားဖြစ်ပါတယ်လို့ NATO အတွင်းမှုချုပ် Jens Stoltenberg ကတော့ဘရပ်ဆဲလ်မြို့မှာကျင်းပနေတဲ့ NATO အဖွဲ့နိုင်ငံခြားရေးဝန်ကြီးများစည်းဝေးမှာပြောပါတယ်ယူကရိန်းကိုအမေရိကန်ကဆက်လက်လက်နက်ပံ့ပိုးပေးလိုက်မယ်လို့လည်းယုံကြည်တဲ့အကြောင်းမစ္စတာစတန်တန်ဘတ်ကဆိုပါတယ်ယူကရိန်းနောက်မှာနေတုံးကရှိနေတာကိုဂျာမနီနဲ့နယ်သာလန်တို့ကယူရိုသန်း10ဘီလီယံကတိကဝတ်ပြုတာနဲ့မစ္စတာစတန်ဘတ်ကထောက်ပြပါတယ်ဒါပေမဲ့ယူကရိန်းကိုလက်နက်တွေအတွက်ရေရှည်ပံ့ပိုးနိုင်မဲ့စီမံကိန်းတက်သဘောတူညီချက်ရရှိဖို့တော့ဟန်ကယ်ရီကကန့်ကွက်နေတာကြောင့်နေတုံးအဖွဲ့ဟာရုန်းကန်နေရဆဲဖြစ်ပါတယ်ယခင်တမရဟောင်းကာတာရဲ့စတိရိုစတင်းကာတာရဲ့စာပနာခန္ဓာကိုအတ္လန်တာမြို့မှာအင်္ဂါနေ့ကကျင်းပခဲ့ပြီးတရှိတင်ရှားတမရခရောအားလုံးနဲ့ယခင်တမရအသက်69နှစ်အရွယ်ခင်ပွန့်ဂျင်မီကာတာအပါအဝင်တမရ3ယောက်တို့တက်ရောက်ခဲ့ကြပါတယ်တမရဘိုင်ဒန်နဲ့တမရခရောဂျီလ်ပါဂျင်ယခင်တမရဘီကလင်တန်နဲ့တမရခရောဟီလာရီကလင်တန်တမရခရောတွေဖြစ်ကြတဲ့မလိုင်းနီယာထရန့်မီရှယ်အိုဘားမားနဲ့လောရာဘုရှ်ဒုတိယသမ္မတကဲမလာဟဲရစ်စတန်သူခင်ပွန်းတို့ဒီခန္ဓာကိုတက်ရောက်ခဲ့ကြပါတယ်။ခန္ဓာမှာရိုစတင်းကာတာကြိုက်တဲ့ကျန်းစာစာပိုက်တွေကိုဖတ်ရှုခဲ့ပြီးဂန်ဝင်ဂီတအတန်ကိုလည်းကြားကြပါတယ်။သူမရဲ့အသားနဲ့မြင်းနဲ့အခြားရင်းနှီးသူလေးယောက်ကဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်။သမ္မတဟောင်းခင်ပွန်းတဲ့ကာတာရဲ့ပတ်ပတ်လည်းမှာသူ့သားသမီးတွေနဲ့မြင်းပြစ်တွေကထိုင်ခဲ့ကြတာကိုလည်းတွေ့ရပါတယ်။မစ်ရိုစတင်းကာတာဟာအသက်69ခုနှစ်နေသွားခဲ့တဲ့Best Human ပြီးလို့ရှိရင်ဒုတိယအသက်ရှည်ဆုံး American တပ်ရကတော်လည်းဖြစ်ပါတယ်အသက်96နှစ်အရွယ် November 19မှာသူမှပွင့်လွန်ခဲ့တာပါ သူတို့ရဲ့အိမ်တော်သက်က89နှစ်ရှိပါတယ်ဂျော်ဂျီယာပြည်နယ်ပလိန်းစ်ပြုံမှာဒီကနေ့ဗုဒ္ဓနေ့မြေချဖို့ရှိပြီးမိသားစုဝင်တွေပဲတယောက်ကြမှာဖြစ်ပါတယ်ခင်ဗျာ
အန်ဒမ်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
်ဗီဒီယိုရုပ်တောင်ကနေဗိုလ်ရုံးနေမနက်ပရင်းတွေကိုဆက်လက်ကြည့်နေပါတယ်တရုတ်မြန်မာနယ်စပ်တရုတ်ဘက်မှာဟောင်းဝဇာအမြောက်ကြီးတွေနဲ့လက်နဲ့ကြီးလာရန်လမ်းကိုသိနိုင်တဲ့ရေဒါတွေကိုချထားတယ်လို့တရုတ်နိုင်ငံတော်ပိုင်း Global Times သတင်းစာကြီးကစနေနေ့ကတပ်ပုံတွေနဲ့တကွဖော်ပြလိုက်ပါတယ်။တရုတ်ပြည်သူ့တပ်မတော်ရဲ့တရုတ်တောင်ပိုင်းစစ်ရေးလက်ချက်မှုမှာအခုလိုတွေ့ရတာဖြစ်တယ်လို့ Newsweek Magazine ကဆိုပါတယ်။အိန္ဒိယတိုင်းပြည်မှာလက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့အခြေအနေမှာနယ်စပ်ဒေသတည်ငြိမ်ရေးနဲ့အချုပ်အခြာအာဏာကာကွယ်ရေးအတွက်တရုတ်တပ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုစမ်းသပ်ပြလိုက်တာလည်းဖြစ်တယ်လို့Global Times ကပြောပါတယ်ခုလိုလေ့ကျင့်တာဟာနှစ်စဉ်လေ့ကျင့်ရေးစီမံကိန်းတိုက်ကျင့်တာဖြစ်ပြီးမြန်မြန်ဆန်းဆန်းတက်ရွှေပြောင်းနိုင်ရေးနေဆက်ကိုပိတ်ရင်းနဲ့တိုင်းပြည်မှာရှိတဲ့စစ်တပ်တွေရဲ့ပြစ်ခတ်နိုင်စွမ်းကိုဆက်သက်ဖို့ရည်ရွယ်တယ်လို့လည်း Global Times ကပြောပါတယ်မြန်မာနိုင်ငံကိုစစ်ဆင်မှုမြန်မာစစ်တပ်ကိုတိုက်ခိုက်ဖို့တော့တရုတ်မှာဆန္ဒရှိလိမ့်မယ်မထင်ကြောင်း University of London ရဲ့အရှေ့တိုင်းနဲ့အာဖရိကလေ့လာရေးကျောင်းကကတိကအဗီနက်ပါလီဝေါ့ကာ Newsweek ကိုပြောပါတယ်အခုလိုလေ့ကျင့်တာဟာအနည်းကပဋိပက္ခပေါ်တုံ့ပြန်လိုက်တာဖြစ်ရုံမကသူ့ရဲ့နေဆက်တည်ငြိမ်ရေးကိုလည်းယူရတဲ့အကြောင်းနောက်နိုင်ငံတွေကိုတရုတ်ကအချက်ပြလိုက်တဲ့သဘောဖြစ်ပါတယ်လို့ပါလီဝေါ့ကာယူဆပါတယ်မြန်မာနိုင်ငံပြိုကွဲတာကလုံးဝတကယ်ဖြစ်နိုင်ကြပါလို့ပါလီဝေါ့ကာ Newsweek Magazine ကိုပြောကြားသွားပါတယ်ရိုက်ခမရှိတဲ့ Christ the King Catholic ဖျားเจ้าကိုစစ်ကောင်စီတပ်တွေကတင်ပိုက်လိုက်ပြီးတဲ့နောက်ဘုတော်ကြီးဆဲဆိုဘတ်ရွှေနဲ့ဘုရားကျောင်းမှာလာရောက်ခိုးလုံနေကြတဲ့စစ်ရှောင်တွေထွက်ပြေးနေကြရတယ်လို့ Union of Catholic Asian News UCA News တခြား Internet သတင်းစာမျက်နှာနှစ်ခုကဖော်ပြကြပါတယ်။နှစ်စဉ်ကျင်းပလို့ရှိတဲ့ဘုရားကျောင်းပွဲတော်ကျင်းပပြီးတည့်ရက်အကြာနိုဝင်ဘာလ29ရက်နေ့မှာစစ်ကောင်စီတပ်တွေကဝင်ရောက်သိမ်းပိုက်လိုက်တာပါ။26ရက်နေ့ညနေမှာလက်နက်ကြီး၅လုံးဘုရားကျောင်းဝင်းနဲ့ကျခဲ့ပေမဲ့အထိကိုက်တော့မရှိခဲ့ဘူးလို့အန်ရရှိတာကြောင့်အမည်မဖော်လို့တဲ့ဘုရားကျောင်းသတင်းရင်းမြစ်ကပြောကြားကြောင်း UCA News ကရေးပါတယ်။ရိုက်ကောသာရနာပိုင်းကက်သလစ်ဖျားเจ้าတွေနဲ့ဘာသာရေးဆရာအဆောက်ဦးတွေအတွင်းမှာဘာအเจ้าနဲ့မှတက်တွေကိုမချထားစေချင်ပါဘူးလို့ဖုန်းတော်ကြီးဆက်ဆိုဘတ်ရွှေက Facebook လူမျိုးစာမျက်နှာမှာနိုဝင်ဘာလ23ရက်ကကြေညာခဲ့ပါသေးတယ် Christ the King ဖျားเจ้าကို1939ခုနှစ်ကတီထောင်ခဲ့တာဖြစ်ပြီးဘုရားပြည်နယ်မှာတက်တန်းရေစုံဖျားเจ้าဖြစ်ပါတယ်ပြည်သူကပုံစံကရိုးရာဥရောပဖျားเจ้าပုံစံနဲ့ဒေသကဗုဒ္ဓဘာသာဝင်တွေရဲ့မူဟန်ကိုပေါက်ဆက်ထားပါတယ်ဘုရားကျောင်းရဲ့ခေါလုံးကြီးကိုအီတလီကတည်ဆောင်လာခဲ့တာပါ။ဘုရားပြည်နယ်လူဦးရေ3သိန်းခွဲရဲ့46ရာခိုင်နှုန်းကခရစ်ယာန်ဘာသာဝင်တွေဖြစ်ကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းကတောင်ပေါ်အဝေးပြေးလမ်းကတိုင်ကောင်းထဲမှာမြေပြုတ်ပြီးနှစ်ပတ်ကျော်ပိတ်မိနေခဲ့တဲ့စောက်လုပ်ရေးလုပ်သား50ယောက်ကိုအင်္ဂါနေ့ကအားလုံးကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပါလေ။ဥဒကာရှိမြို့ကစစ်ကြရတိုင်ကောင်းမှာ19ရက်ကြာပိတ်မိနေခဲ့တဲ့အလုပ်သမားတွေကိုကယ်တင်ပြီးတဲ့နောက်လုံးဝစိတ်သက်သာပျော်ရွှင်ခဲ့ပါတယ်လို့တရုတ်ပို့ဆောင်ရေးနဲ့ဝေးပြေးလမ်းများဝန်ကြီးဌာနဝန်ကြီး Nitin Gadkari က X2 News စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်။ဒါကဌာနပေါင်းစုံညီနိုင်ပေါက်ဆက်အထောက်အမှုတရားဖြစ်ပါတယ်။မကြာမီနှစ်များအတွင်းဆောင်ရွက်ခဲ့ကြတဲ့အရေးကြီးကယ်ဆယ်ရေးလုပ်ငန်းတွေတဲကလုပ်ငန်းတရားလည်းဖြစ်ပါတယ်လို့သူကဆိုပါတယ်။ဒီဆောင်ဆဲတိုင်ကောင်းကနှစ်သက်မှ10မိုင်ရှည်လျားပြီးအဝင်ကပေ650လောက်နိုဝင်ဘာလ10ရက်နေ့မှာပြိုကျပိတ်မိသွားခဲ့တာဖြစ်ပါတယ်။အဲဒီလိုပြိုကျစဉ်ကဘယ်သူမှမထိခိုက်တာမရှိခဲ့ကြပါဘူး။ဖြစ်ကလေးကပိုက်တိုင်းငယ်တွေတွင်းပြီးပိတ်မိနေကြသူတွေစီကိုအစားအစာရေးနဲ့အောက်ဆီဂျင်တို့ကိုအပြင်ကနေပို့ပေးနိုင်ခဲ့တော့ကြောင့်သူတို့အားလုံးကြာကြာမမှန်နဲ့ပြန်ထွက်လာနိုင်ခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရ54ပေလောက်အလျားလိုက်တူပြီးတောက်ကြနေတူးဆက်တွေပြတ်သွားတဲ့အခါမှာတော့ကျန်တဲ့ပေ30ကျော်40ကိုကဲဆဲသူတွေကလက်နဲ့တူပဲကြတာပါခင်ဗျာ
။နိုဝင်ဘာလ29ရက်ပုံထူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဥတီမောင်တန်းကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးသွားမှာဖြစ်ပါတယ်။ တရုတ်စစ်သည်မအုပ်စုမြန်မာနိုင်ငံကိုချစ်ချည်ခီရောက်နေတာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချတာကိုအရင်ဆုံးတင်ပြပေးပါမယ်ရှင်စစ်ရင်ရင်ဝင်တန်း900နီးပါးလိုက်ပါလာတဲ့တရုတ်စစ်သင်္ဘော3စီးဟာမြန်မာနိုင်ငံကိုချစ်ကြည်ရေးခရီးအနေနဲ့ရောက်ရှိနေပြီးစစ်ကောင်စီရေတပ်အပါအဝင်နှစ်နိုင်ငံချစ်ကြည်ရေးအဖွဲ့တွေတရုတ်စစ်တပ်မှုအဖွဲ့တွေကကြိုဆိုခဲ့ကြပါတယ်။နယ်စပ်လုံခြုံရေးအတွက်မြန်မာနယ်စပ်နားမှာစစ်ရေးလေ့ကျင့်နေတဲ့တရုတ်ဟာတစ်ဖက်မှာလည်းစစ်ကောင်စီနဲ့တန်တမာရေးအရာစကားပြောဆိုနေတာတွေဆက်တိုက်ရှိနေတာပါ။လက်ရှိတရုတ်နိုင်ငံရဲ့ဒီမြန်မာအပေါ်ချဉ်းကပ်မှုနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တရုတ်ရေတပ်ကဖျက်သိမ်းမော်တစ်စင်း Frigate တစ်စင်းထောက်ပံ့ရေးယာဉ်တစ်စင်းစုစုပေါင်း3စင်းဟာတနင်္လာနေ့နေ့လယ်မှာရန်ကုန်ကိုရောက်လာကြောင်းပြောပါတယ်စစ်ကောင်စီရေတပ်ကအရာရှိတွေနှစ်နိုင်ငံချစ်ကြည်ရေးအဖွဲ့တွေနဲ့တရုတ်တန်ယုံကစစ်တမ်းမှုတွေကြိုးစိုးခဲ့ကြောင်းလည်းပြောပါတယ
်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံမနည်းအားကျွန်တော်ပြောခဲ့တယ်လို့ပဲမဟာဗျူဟာနှိမ့်ဖက်နိုင်ငံနေဖြစ်ပါတယ်ဆွေမျိုးပေါက်ကနိုင်ငံများဖြစ်ပါတယ်ရင်းရွာသူရှင်တွဲနေထိုင်ရေးမူရင်းအရကိုလေးစားလိုက်လာပြီးနိုင်ငံအစိုးရနဲ့တပ်မတော်များကြားမှာခိုင်မာတဲ့ချစ်ကြည်ရင်းနှီးမှုရှိတဲ့နိုင်ငံတွေဖြစ်ကြောင်းပြောကြားလိုပါတယ
်။တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးနန်ရုံးဟာနိုဝင်ဘာ3ရက်မှာစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့တွေ့ဆုံခဲ့ပါတယ်။အဓိကကတော့အမေရိကန်ဒေါ်လာ1ဘီလီယံယင်းနှီးမြှုပ်နှံဖို့ရည်ရွယ်ထားတဲ့တရုတ်မြန်မာရထားလမ်းစီမံကိန်းတွေရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခတ်ရစဲရေးကိုအ мян ဆုံးလုပ်ဖို့ဖိအားပေးခဲ့တာပါဒါဟာတရုတ်မြန်မာနယ်စပ်ပေါ်ကကချင်လက်နက်ကိုင် KIA ဌာနချုပ်ရှိတဲ့လိုင်ဇာကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပြီးတဲ့နောက်မှာတရုတ်ကသတိပေးလာတာဖြစ်ပါလေတရုတ်မြန်မာရေးကျွမ်းကျင်သူဖြစ်တဲ့ဒေါက်တာလှကျော်စောကတော့တရုတ်ဟာနိုင်ငံတကာဆက်ဆံရေးမှာရေလိုရေရှည်ဆက်ဆံရေးနဲ့တွားနေတာဖြစ်ကြောင်းပြောပါတယ်
ကဘာပေါ်မှာရှိတဲ့ပြဋိပက္ခတွေနော်ဗာနီနီအချုပ်ချာနေနည်းနဲ့ပတ်သက်တဲ့ကိစ္စပဲဖြစ်ဖြစ်လူမျိုးရေးပြဋိပက္ခတွေပဲဖြစ်ဖြစ်ဗာပြဋိပက္ခတွေပဲဖြစ်ဖြစ်အပြန်အလှန်နော်ဟိုဘယ်နှစ်ဖက်ကပဲဖြစ်ဖြစ်ဘယ်သုံးဖက်ကပဲဖြစ်ဖြစ်ဒီဘွဲပေါ်မှာအပြန်အလှန်ဆွေးနွေးပြီးညာတနေရာမှာဆုံထိုင်အောင်ကြိုးစားပါဆိုရဲစကားမျိုးလို့ပါတယ်အဲ့တော့ဒါဗမာပြည်ကိုလည်းသူကပြောရုပ်ပြောစင်ကြောင်းမှာပေါ့နော်အဲ့တော့နိုင်ငံတိုင်းနိုင်ငံကသူ့နိုင်ငံအယူစီးပွားပေါ်ပါပဲသူကပြောတာဖြစ်တာ။အဲကျမတို့ကလည်းကျမတို့နိုင်ငံအယူစီးပွားပေါ်ပါလို့လောက်ချင်ရှိရလို့ပါပဲ။ကျမတို့ကမှပြည်သူတွေအနေနဲ့နော်။ဒီစစ်အာဏာရှင်စနစ်မရှိမှဖြစ်နေတာကိုကျမတို့ကြက်ပြတ်သွားတာမျိုးကြက်ပြတ်သွားတာဆက်လုပ်ဖို့ရှိတယ်
။အငိမ့်သားအရာရှိကြီးတူဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဒေါက်တာအောင်မျိုးကတော့တရုတ်အစိုးရဟာတပြိုင်တည်းထဲမှာမူဝါဒနှစ်မျိုးကိုကျင့်သုံးနေတယ်လို့သူအမြင်ကိုပြောပြပါလေ
ဟိုအမေရိကန်ကတော့ဟိုဟာဗမီးဇာတစ်ဖက်ရင်ဖို့တစ်ဖက်သူကတော့မလုပ်တတ်ဘူးနော်အဲတရုတ်ကတော့သူကဟိုဟိုကတော့မီးဇာတစ်ဖက်ရင်ဖို့တစ်ဖက်လုပ်ခဲ့ဘူးတဲ့သဘောထားရှိတယ်ဟိုကလေတရုတ်ကတရုတ်နဲ့မြန်မာနဲ့မှာကသူနိုင်ငံဆောက်ထားမယ်ဆိုတဲ့အရာလည်းတော်တော်ကြီးတယ်ပြောရလို့ဆိုတော့အခုဒီသင်္ဘောတွေကထွက်လာလို့ရှိရင်အနည်းဆုံး၄-၆ရက်ကတော့အမောင်းဘူးနော်အဲတော့ကျွန်တော်အမြင်ကတော့ကြကားဒီမြန်မာနိုင်ငံရေးရပတ်သက်လို့တရုတ်ဟာတရုတ်ဘုံအစိုးရအနေနဲ့ကရှင်းရှင်းလင်းလင်းပဲလက်ရှိမြန်မာနိုင်ငံရဲ့လက်ရှိအစိုးရအပေါ်မှာသူကထောက်ခံမှုကိုပြသဖို့အတွက်ဒီတမောတွေကိုဒီရှင်းထုတ်လိုက်တာလို့ကျွန်တော်တို့မြင်တယ်ကိုမျိုးပိုင်းစုံဝဲပေါ်မှာသူ့အနေနဲ့ဘလောက်အောင်ကြံမှုတွေလဲဆိုတာကတော့ကျွန်တော်တို့ကအသေးစိတ်အတွင်းကြီးတွေကျွန်တော်တို့မသိနိုင်ဘူး
နိုင်ငံရေးလိလသုံးသက်သူဒေါက်တာလှကျော်စိုးကလည်းတရုတ်အစိုးရဟာစစ်ကောင်စီကိုသာအတိမတ်ပြုပြီး MNDAA ကိုအတိမတ်ပြုထားတယ်ဆိုတဲ့ပြောဆိုသံမကြားရကြောင်း VOA ကိုပြောပါရယ်တကယ်လို့ MNDAA နဲ့ဆက်ဆံရတယ်ဆိုရင်လည်းတရုတ်အစိုးရဟာသူ့နယ်စပ်နားကစစ်ပေးဆောင်ကိစ္စတွေကိုသာပြောဆိုတာမျိုးရှိကြောင်းသူကရှင်းပြပါရယ်နိုင်ငံရေးလိလသုံးသက်သူဒေါက်တာအောင်သိန်းမြစ်ကတော့တရုတ်စစ်သင်္ဘော3စင်းရဲ့ခရီးစဉ်ဟာနိုင်ငံတကာဆက်ဆံရေးပုံရိပ်အောက်မှာတရုတ်ရဲ့လက်တွေ့ကျကျချင်းခတ်မှုတစ်ခုဖြစ်ပြီးနိုင်ငံကြီးတစ်ခုအနေနဲ့နိုင်ငံတကာရဲ့ဝေဖန်မှုကိုရှောင်ရှားလိုတဲ့နီလန်တစ်ခုလို့မြင်မိကြောင်း VOA ကိုပြောပါတယ
်။ Insurgent Group ပေါ့နော်ဒီပုတ်ကန်တော်လှန်သူဘက်ကိုဟိုနိုင်ငံကြီးတနိုင်ငံကရက်တည်တယ်ပေါ်ပေါ်တင်တင်ရက်တည်ပြီးတော့ဒီစဲအဲဒီဟိုပေါ့အာနာဆွဲခိုင်ထားသူဘက်ကိုဟိုပေါ့နော်ဘက်ကန်နေဆိုတဲ့အမည်မျိုးကတော့ရေရှည်နိုင်ငံကမြန်မာဒါပြဿနာရှိတယ်ပေါ့နော်။အဲ့ဒီလိုဟာမျိုးမဖြစ်ရလေအောင်ကျွန်တော်တို့ဒီနိုင်ငံကမြန်မာလဲတင်တယ်အောင်ပြီးတော့အစကစားဘက်ကိုလည်းပဲတချို့ကိစ္စတွေမှာအဲဒီချွေးသိမ့်တဲ့ပုံစံမျိုးဖြစ်အောင်လာတယ်လို့ထင်တယ်
။ရန်ကုန်ရောက်ရှိလာတဲ့တရုတ်စစ်သင်္ဘော3စင်းဟာ ချစ်ကြည်ခီးစဉ်ကို၄ရက်ကြာပြုလုပ်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကအင်္ဂါနေ့မှသတင်းထုတ်ပြန်ပါတယ်။ဒါက6ကြိမ်မြောက်ဖြစ်ပြီးဒီခီးစဉ်ထဲမှာမြန်မာတပ်မတော်ကအစစ်မြင့်ရရှိတွေနဲ့ဆွေးနွေးတာ၊မူလာလန်းကျောင်းကဆရာဆရာမတွေ၊ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံတာ၊ရေတပ်အရာရှိချင်းကျွမ်းကျင်မှုဖလှယ်တာ၊အားကစားပြိုင်ပွဲကျင်းပတာတွေလုပ်သွားမယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီကိုထောက်ခံရေးသားနေတဲ့သတင်းဌာနတချို့မှာတော့တရုတ်စစ်သင်္ဘော၃စင်းရဲ့ခီးစဉ်မှာရေချောင်းလုံညိုရေးဆိုင်ရာလေ့ကျင့်ခန်းတွေလုပ်ဖို့ရည်ရွယ်ထားတယ်လို့ကြေညာကြပါတယ်။နိုဝင်ဘာ9ရက်နေ့ကလည်းရုရှားရဲ့စစ်သင်္ဘော၃စင်းမြန်မာနိုင်ငံကိုရောက်ရှိလာပြီးမြန်မာရုရှားရေချောင်းလုံညိုရေးပူးတွဲလေ့ကျင့်ဖို့တွေပထမအဦးဆုံးအကြိမ်လုပ်ခဲ့ကြပါတယ်ခင်ဗျာ
။တရုတ်စစ်သင်္ဘောအုပ်စုမြန်မာနိုင်ငံကိုချစ်ကြည်ခီရောက်နေတာနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းပလဲနယ်မင်းကင်းမြို့နယ်တွေဘက်ကနောက်ဆုံးအခြေအနေတချို့ကိုလည်းတက်လက်တင်ပြပေးချင်ပါတယ်။စကိုင်းတိုင်းပလဲမြို့နောက်ဖက်မှာရှိတဲ့ကန်တော့နေမြေခံရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းနဲ့6ချိန်လာရောက်ပစ်ခတ်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမြို့နယ်မှာလည်းစစ်တပ်တက်ဆွဲထားတဲ့ရွာကိုကာကွယ်ရေးအဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။စကိုင်းတိုင်းတွေကဒီပလဲမြို့နဲ့မင်းကင်းမြို့ကအခြေအနေသတင်းပေးပို့ချက်တွေကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းပလဲမြို့အနောက်ဖက်မကွေးတိုင်းမြေမြို့နယ်အဆက်မှာရှိတဲ့ကန်တော့နေမြေရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့နိုဝင်ဘာလ29ရက်နေ့မနက်6:00အချိန်ကလေးကဝင်ရောက်တိုက်ခိုက်နေကြတာပါ။စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုစုစုပေါင်း6ကြိမ်လုပ်ခဲ့တယ်လို့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။
ကျွန်တော်ပလဲမြို့နယ်နောက်ဘက်ကကားနောက်စခန်းကိုကဲပကဲမှုအပါအဝင်ပလဲမြို့နယ်မှာရှိတဲ့ကျောင်းတက်ဖွဲ့များများတို့အလုံးပြီးလုံးပြီးတော့ဝိုင်းဝန်းတိုက်တယ်။ဘာနဲ့ကွဲလောက်ကစပြီးတိုက်လိုက်တာကအဲမြန်မာယူပြီးတော့တိုက်ပွဲစပြီးတော့ပြည်နယ်ဆန်တိုက်နေကြတော့မယ်။အချင်းရတော့ဘာမှမသိရဘူးပေါ့။ဟောဒီရက်တည်းက6ကြိမ်လောက်ရှိပါတယ်ဒီကောင်တက်ခါမျိုး။ဟောတက်ခါကအဟုတ်တက်ခါနဲ့တက်ပိုက်တာကနှစ်ခါလားဖြစ်တယ်ဗျ။အာမိုင်တန်းကလည်း4ခါလားဖြစ်တယ်။အော်ညီကရေချာပဲပြောပါတော့ခင်ဗျာအဲ့တို့ရပတ်သက်လေမှာကနှစ်ပိုင်းပေါ့ဝင်ကြမှာသူစီးလို့ sorry လို့ ਆ ကြဒီဟိုဒီ sorry လို့ ਆ ရှိတယ်ခင်ဗျာဘေးဝဲညာပေါ့နော်အဲသူကအဲ့တော့ဘုရားနေနေအဲ့ကပါလို့ရှိတယ်အဲ့ဒါသူကတော့လာပြီးတော့မကူနိုင်ဘူးခုနကဆောင်းနေတော့သူနဲ့စိုက်တဲ့ခါမှာဒီကြောင်းကကနေလာပြီးတော့ပူးကြီးနေတာသူ
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းမှာကာကွယ်ရေးအဖွဲ့တွေကတန်တော့ရေစခန်းကိုပထမကြိမ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတော့6လကြာခုတစ်ခါပြန်ပြီးတော့တက်ဆွဲတဲ့အတွက်ဒုတိယကြိမ်ဝင်ရောက်တက်ခိုက်တာဖြစ်တယ်လို့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်။မင်းကင်းမြို့နယ်မှာဆိုရင်လည်းစစ်တပ်တက်ဆွဲထားတဲ့အင်ဂျင်တောင်၊အူ၊မင်းရွာအစရှိတဲ့ကြီးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကနိုဝင်ဘာလ29ရက်နေ့မနက်ပိုင်းမှာတက်ခိုက်ခဲ့ပါတယ်။စစ်တပ်ဘက်ကလည်းနဲ့ချို့သိမ်းဆည်းရပြီတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်။စစ်စင်တက်ခိုက်တဲ့မှာစစ်ကူရောက်လာတဲ့အတွက်ပြန်လည်ဆုတ်ခွာပြေးကြရတယ်လို့ကျောင်းသားတော်လိုင်းတပ်ဖွဲ့ SRF ရဲ့တာဝန်ရှိသူတွေကအခုလိုပြောပါတယ်။
အော်ဟိုဒီစော်ရီရ300ရှိအောင်ကျွန်တော်ခလဲရဝင်ပြတာဆို300လုံးဝင်ပြတယ်ဝင်ပြပြီးတော့ထိမ့်လိုက်လို့ပြောပြရပါဦးဟိုဒီကျွန်တော်တို့မင်းရွာတို့ဂျင်းတောင်တို့ပေါ့ဒီနေ့ဝင်နိုင်တော့ကြောက်ဒီကစက်တိုးစနေတော့ပဲမဖြစ်ဘူးထိမ့်လိုက်ပြီးအချိန်တော့အကောင်တော့တိမ့်ပဲပြင်းနေတာစိတ်ကူလာပဲကျွန်တော်ပြန်ခေါက်လိုက်ရပေါ့ဟို RPG 7တက်လိုက်ရတယ်သူတို့အဲဟိုပေါ့ဒီလိုရောက်ရဲ့ဒီ ME5 ပေါ့ကျွန်တော်တို့တို့လည်းရတယ်ဒီလိုကျန်ပါကတလုံးလုံးပြရမယ်ကတုံးနဲ့အမှန်ကန်နေရောပြူပါဆိုရင်ဆက်ဆက်လို့ရတယ်ချန်ပြူတွေနဲ့တကယ်မိုင်းနေတဲ့အဲ့လိုပေါ့အမေလေးသားတွေနဲ့ပေါ့ဗျာအဲ့လိုနေပြူတော်တိဆိုရင်လည်းအရန်ခံတော့ပါလေဒီတော့ဒီနေ့ရောက်ကစစ်သားတွေချင်းနဲ့ထိုင်ရပြီးပြူပါရှိတော့
တိုက်ပွဲပြင်းထန်တာကြောင့်စစ်တပ်ဘက်ကအကြဆုံးရှိခဲ့ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းတအူးကြဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။အခုနှစ်ဇွန်လထဲမှာပဲအင်ဂျင်တောင်ရွာကိုကျောင်းသားတော်လိုင်းတပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့တနက်အချို့လည်းတင်းစီရမိခဲ့တယ်လို့စစ်သုံးဘန်းအချို့လည်းဖမ်းဆီးရမိခဲ့ပူပါတယ်ခင်ဗျာ
။တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကအခြေအနေတချို့ကိုကိုသားညိုကစူးစီးတင်ပြပေးခဲ့တာပါရှင်။VOA ရဲ့ပုတ်ဟူးနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးပြီးတော့အခုတခါဒီ Israel Hamas စစ်ပွဲအခြေအနေသတင်းပေးပို့ချက်ကိုလည်းတင်ပြပေးပါမယ်။ Israel နဲ့ Hamas စစ်ပွဲအကြားအပြစ်ခတ်ရစဲရေရက်ထက်တိုးဖို့တနင်္လာနေ့ကသဘောတူလိုက်ပြီးဒီသဘောတူတဲ့အထက်မှာဖမ်းဆီးခံထားတဲ့သူတွေကိုချက်ပြီးလွှတ်ပေးဖို့လည်းပါဝင်တဲ့အကြောင်းစစ်ဆက်ညှိနှိုင်းပေးနေတဲ့ကာတာနိုင်ငံကပြောပါရယ်။ လေးရက်ကြာအပြစ်ခတ်ရက်ဆဲထားတဲ့ကာလမှာဟာမက်စ်ဖွဲ့ကဒါစင်နဲ့ချီတဲ့ကလေးငယ်တွေကိုလွှတ်ပေးခဲ့ပြီးတော့အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေကိုပြန်လွှတ်ပေးခဲ့ပါတယ်။အခုအပြစ်ခတ်ရက်ဆဲရေးရက်ထက်တိုးလိုက်တဲ့အတွက်ကလေးငယ်တွေအပါအဝင်ဒဇာကန်ဖြစ်ဖမ်းဆီးခံထားတဲ့သူတွေဆက်ပြီးတော့လွတ်မြောက်လာမယ်လို့လည်းအစ္စရေးဘက်ကမျှော်လင့်ထားပါတယ်။ Linda Grinstein သတင်းပေးပို့ထားတာကိုကိုသိန်းထိုင်ကပြောပြပေးပါမယ်ရှင်။
ဟာမတ်စ်ဒီဂျော်ရီလက်ထဲတစားကံဖန်ခံရတဲ့ကလေးငယ်တွေပြန်လွတ်လာတာကိုအစ္စရေးနိုင်ငံလုံးစိတ်ခံစားချက်အပြည့်နဲ့ရှင်သမားမှစောင့်ကြည့်နေကြတာပေါ့ပြီးခဲ့တဲ့ရက်ပိုင်းတစားကံတယောက်ချင်းစီလွတ်လာတိုင်းအစ္စရေးနိုင်ငံသားတွေငိုကြွေးခဲ့ကြပါတယ်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အကြားပြည်ခက်ရစဲရေးနောက်ထပ်နေ့ရက်သက်တမ်းတိုးမယ့်အကြောင်းချောင်းဝင်စိတ်ဆက်ပေးတဲ့ကာတာနိုင်ငံကမနေ့ကကြေညာပါတယ်ကလေးငယ်တွေပါဝင်အော်တိုဘာ9ရက်နေ့ကလေးကဒဇာကန်ဖြစ်အဖမ်းခံခဲ့ရသူတွေနောက်ထပ်လွတ်လာဖို့မျှော်လင့်နေကြပါတယ်။အိုဟတ်မန်ဒါဟာပိမင်ပါပါလူကောင်မထွားတဲ့ကလေးငယ်ပါ။ Rubik's Cubes လို့အန်စာတုံးကစားရတာကိုကြိုက်တဲ့သူပါ။ဟာမတ်စ်အဖွဲ့ကသူ့အမေကာရင်နဲ့သူ့ကိုဒဇာကန်ဖြစ်ဖမ်းထားချိန်မှာ9နှစ်ပြည့်ပါတယ်။လွတ်မြောက်လာပြီးတဲ့နောက်သူ့အဖေနဲ့ဆေးရုံမှာပြန်ဆုံပါတယ်။ပိန်သွားပေမဲ့ငွေချင်းတွေနဲ့ဆေးရုံမှာနောက်ကျပြီးကျင်းပတဲ့9နှစ်ပြည့်ဝင်းနေပွဲကိုကျော်ဟွှင်ချင်းကျင်းပနေတာတွေ့ရတယ်လို့သူနဲ့တဝမ်းခွဲမာရက်ရာဘစ်ကပြောပါတယ်
They were talking and laughing and like
တချမ်းတာမန်ကလေးတွေလို့သူတို့ရီမောပြီးတော့စကားတွေပြောနေကြပါတယ်ဒါပေမဲ့သူ့အတွက်သိတော့မလွယ်ပါဘူး तू ကလိမ္မာပြီးတော့ကောင်းကောင်းနေတယ်လို့သူ့မိကယ်ရနာပြောပါတယ်ငိုတဲ့အချိန်တွေလည်းရှိပါတယ်စိတ်မကောင်းစရာရရှင်ကြည့်ရင်ဖြစ်ဖြစ်တယောက်ယောက်ကစိတ်မကောင်းစရာတွေပြောရင်ဖြစ်ဖြစ်မျိုးကြံအောင်တွေ့ရပါတယ်အမြန်ဆုံးပုံမှန်ဖြစ်မယ်လို့တော့ကျွန်မမျှော်လင့်ပါတယ
်ဟာမတ်စ်ဖွဲ့ဖမ်းသွားတဲ့တစားကန်140ထဲမှာကလေးငယ်40လောက်ပါတယ်လို့အစ္စရေးဘက်ကပြောပါတယ်ကာတာရာရှိတွေကတော့ကလေး10ယောက်လောက်ကတခြားစစ်သွေးကြွတွေရဲ့ထိတ်ချုပ်မှုအောက်မှာလို့ပြောပါတယ်ဟာမတ်စ်ဖွဲ့ကအဲ့ဒီကလေးတွေကိုရှာနေမရှာနိုင်ရှင်းရှင်းလင်းလင်းမသိရသေးပါဘူးလွတ်မြောက်လာတဲ့ကလေးတွေသူတို့ရင်ဆိုင်ခဲ့ရတဲ့ခါးသီးမှုနဲ့စိတ်ဓာတ်ရတွေကိုကုစားဖို့လိုမယ်လို့စိတ်ပညာရှင်တွေကပြောပါတယ်။လင်းနေရွယ် Abigail Eden ဆိုရင်သူ့မိဘတွေအသက်ခံရတာကိုမျက်မြင်တွေ့ခဲ့ရသူပါ။သူ့အဖေကသူ့ကိုချီထားတဲ့အချိန် Harvard အဖွဲ့တွေကသူ့အဖေကိုပြစ်တတ်ခဲ့တာပါ
။ The condition is not normal.The different reactions.
တွေကပုံမှန်မဟုတ်ပါဘူး။တုံ့ပြန်ပုံတွေလည်းမတူကြပါဘူး။တယောက်ကငိုနေမယ်။တယောက်ကမတူတာတွေပြောနေမယ်။တယောက်အိပ်ရာထဲမှာငိုကြွေးနေမယ်။နောက်တယောက်ကပုန်းနေတဲ့ဘေးကင်းအောင်ဖွက်ထားတဲ့အခန်းထဲကအပြင်မထွက်ချင်ဘူး။အခန်းထဲမှာပဲလုံခြုံနေထင်းနေတယ်။တခြားတယောက်ကတော့ပုန်းရမယ့်အခန်းထဲကိုမသွားချင်ဘူး။ဒီအခန်းမှာတည်ခဲ့တာ။အန်နီရဲ့ကြုံခဲ့ရတာတွေပြန်အမှတ်ရစရာဖြစ်နေတယ်လေ
။အပြည့်ခက်ရစေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာတစားကန်တခုလွတ်လာတိုင်းအစ္စရေးဘက်ကအကျဉ်းသား၃ယောက်လွတ်ပေးသွားတယ်။အမျိုးသမီးနဲ့အသက်မပြည့်သေးသူတွေကိုလွတ်ပေးတာပါ။အစ္စရေးဘက်ကလွတ်ပေးတဲ့အထက်မှာအစ္စရေးခြေချနေထိုင်သူတယောက်ကိုဓာတ်နဲ့ထိုးဖို့ကြိုးစားမှုနဲ့အဖမ်းခံခဲ့ရတဲ့ဖက်ဒီမာရှာဟန်လည်းပါဝင်ပါတယ်
ဝိုင်အလ်ဟမ်ဒူလာ
သူလွတ်မြောက်လာတာကိုကျွန်တော်ဝမ်းသာပါတယ်ဒါပေမဲ့အများကြီးတော့ဝမ်းမသာပါဘူးဇာဇာမှာဖြစ်ပျက်နေတဲ့စိတ်မကောင်းစရာအခြေအနေတွေကိုကျွန်တော်တို့မတိကျိုးကျွန်ပြုတ်ထားလို့မရဘူးလေလူတွေထောင်ထဲချီအသက်ခံရတယ်ဒီအချိန်ကကျွန်တော်တို့အလုံးပျော်သင့်တဲ့အချိန်မဟုတ်ပါဘူ
းအစ္စရေးမိသားစုတွေကတော့ဟာမတ်စ်အဖွဲ့ဖမ်းသွားတဲ့တစားကန်ကလေးတွေနဲ့ပြန်ဆောင်ခွင့်ရတဲ့အချိန်တိုင်းဝမ်းသာဝမ်းနဲ့ဖြစ်ရတဲ့အကြောင်းပြောပါတယ်တစားကံဖြစ်ဖန်ထားခံရစေသူတွေကြံနေဆဲမို့ပါမိသားစုတွေအားလုံးပြန်ဆုံတဲ့အချိန်ထိမဖြစ်မနေဆက်ပြီးကြိုးပမ်းသွားမယ်လို့လည်းသူတို့ကပြောဆိုကြပါတယ်ခင်ဗျာ
ကာဇာမှာအစ္စရေးဟာမတ်အပြစ်ရစဲရေးရထတိုးလိုက်တဲ့အကြောင်းနဲ့ကလင်းငယ်တွေအပါအဝင်တစားကံတွေထက်ပြေးလွတ်လာဖို့မျှော်လင့်နေတဲ့အကြောင်းအခြေအနေတွေကိုဦးသိန်းထာယူကစူးစိတင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီဂျာမနီနိုင်ငံမှာရွှေပြောင်းအခြေချခိုးလုံတွေနဲ့ပတ်သက်လို့ဘယ်လိုပြဿနာတွေရင်ဆိုင်နေရတာလဲဆိုတာကိုတင်ပြပေးပါမယ်တခြားဥရောပနယ်တွေဖွံ့ဖြိုးပြီးနိုင်ငံတွေလိုပဲဂျာမနီနိုင်ငံဟာလည်းရွှေ့ပြောင်းနေထိုင်လူတွေဝင်လာတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။ဒါကိုဥပဒေတည်းရဲ့ပြဋ္ဌာန်းပြီးဖြေရှင်းနိုင်ဖို့ဂျာမနီဆိုရကကြိုးစားနေတဲ့အကြောင်းကိုတော့ AP သတင်းကိုအခြေခံပြီးဥတမောင်တန်းကတင်ပြပေးပါလိမ့်မယ်ရှင်
။ရုရှားကျူးကျော်စစ်ကြောင့်ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တသန်းအပြင်ဂျာမနီနိုင်ငံမှာနိုင်ငံရေးခိုးလုံခွင့်ရှောက်ချကြသူတွေကတိုးဆက်တဲ့တိုးလာတာကြောင့်ယာယီခိုးလုံရစခန်းတွေမှာဒုက္ခဒယ်ရီနဲ့ပြည်နေပါတယ်ဒါကဂျာမနီတလောမှာကြုံနေကြရတဲ့ပြဿနာပါဒီဇင်ဘာနဲ့ပြည်နယ်စစ်တာဝန်ရှိသူတွေဟာဘူးဆိုအစီကဘတ်ဂျက်ချထားပေးဖို့ပို့တောင်းဆိုနေကြပါတယ်အောက်ခြေမှာဒီပြဿနာကိုရင်ဆိုင်နေရတဲ့ရဲရရှိ Frank Malek က ခုလိုပြောပါတယ
် Wir haben in den letzten Wochen also so seit Sommer einen kontinuierlichen Anstieg
von Wir gerade ga ဝင်လာကြတဲ့သူတွေကိုဖမ်းမိတာကလွန်ခဲ့တဲ့အပတ်တွေမှာတောက်လျှောက်တက်နေပါတယ်ကျွန်တော်တို့ဟာနေ့စဉ်ကြုံတွေ့နေကြရတာပါလူအုပ်လိုက်တနေရာရာမှာချသွားပါတယ်တခါတလေအယောက်30အထိရှိပါတယ်ဒါမှမဟုတ်အဖွဲသေးသေးလေးတွေအဖြစ်တွေ့ရပါတယ်
ဒီလူဝင်မှုပြဿနာကနိုင်ငံရေးဖြစ်လာပါလေ။အောက်တိုဘာ29ပြည်နယ်ရွေးကောက်ပွဲသုံးခုမှာ Conservative အတိုက်ခံအုပ်စုကနှစ်ခုမှာအနိုင်ရရှိတော့ခဲ့ပါတယ်။ Olaf Scholz အစိုးရကအဆိုပြုချက်တရဆုံးဖြတ်လိုက်တာကိုပြည်ထောင်ဝင်ကြီး Nancy Faeser ကလူဝင်ပါလတရနေမှာအခုလိုပြောပါတယ်
။ Nach unserem Vorschlag von heute gilt künftig, dass Asylbewerber nach frühestens 3
ဒီကနေ့အဆိုပြုချက်အရနိုင်ငံရေးခေလွန်ကွင်းရှောက်ထားသူတွေကိုအစောဆုံး3လနောက်အကြဆုံး6လမှာအလုပ်လုပ်ခွင့်ပေးပါလိမ့်မယ်။ဒါ့အပြင်ယာယီနေထိုင်ခွင့်ရသူတွေကိုအလုပ်လုပ်ခွင့်လက်မှအနာဂတ်မှာထုတ်ပေးတာသဘောတူဖို့လည်းကျမတို့တောင်းဆိုထားပါတယ်။တစ်ချိန်တည်းမှာပဲလုံခြုံစိတ်ချရတဲ့တိုင်းပြည်ကလာတဲ့သူတွေနိုင်ငံရေးခေလွန်ပို့အကြောင်းမခိုင်လုံတဲ့သူတွေဒါမှမဟုတ်ကိုဘသူဘဝမပြတ်တနိုင်တဲ့သူတွေကိုတော့အလုံးလုံးခွင့်ပြုမှာမဟုတ်ပါဘူး
။ပြီးခဲ့တဲ့လတုန်းကဝင်းကြီးဖေဇာကဂျာမနီအရှေ့ပိုင်းပိုလန်နဲ့ချက်သမ္မတနိုင်ငံနယ်စပ်ဝင်ပေါက်စစ်ဆေးရေးကိုအားပြည့်လိုက်ပါတယ်။နိုင်စာမီကူတန်လန်းတရမှာကြုံရရပုံကိုရဲရရှိ track mallet ကအခုလိုပြောပြပါတယ
်။ Wir haben auch dementsprechend die Feststellung in Fahrzeugen. Also sprich hier ist jetzt die Person.
ဘောဒီနေတဲ့မှာလည်းသူတို့ကိုတွေ့ရတာပါပဲ။ဒီအဖွဲ့ဆိုရင်ပိုလန်ဘက်မှာချသွားခဲ့တာပါယထာလန်တရားအတိုင်းသူတို့ကရှောက်လာကြတာပါကျွန်တော်တို့လည်းဒီမှာတွေ့တာပါဝင်ကားတွေနဲ့လည်းအုပ်စုလိုက်လာကြတာတွေ့ရပါတယ်အမျိုးမျိုးပေါ့ဒီကြသိခင်ရက်သက်တပတ်တွေအတွင်းကဆိုရင်လူတရာအထီထောင်ဖြစ်လာပါတယ်တခါတလေတရားကြော်ပါတယ
်ကိုနိုင်ငံမှာအကြောင်းမျိုးမျိုးအရာအနည်းခက်လာကြတာအကြောင်းပြောင်းရွှေ့အခြေချလူကြသူတွေအတွက်လူခိုးသွင်းပေးတဲ့လုပ်ငန်းတွေလည်းရှိလာခဲ့ကြတာပါဒီလိုလုံဆောင်ကြသူတွေပေါ်တော့ဂျာမနီနိုင်ငံကပြင်းပြင်းထန်ထန်ကြိုက်တွေမှာကိုပြည်ထောင်ဝင်ကြီးကအခုလိုပြောပါတယ
်ဒီ bekämpfung der brutalen rücksichtslosen und skrupellosen schleuserkriminalität
ရစဲအညာဒါမဲ့မတမာတဲ့လူခိုးသွင်းရာဇဝတ်မှုတွေကိုတိုက်ဖျက်ရေးကကျမတို့ရဲ့ထိတ်တန့်ဦးစားပေးလုပ်ငန်းမှာဒါကရာဇဝတ်မှုဖြစ်ပါတယ်အနာဂတ်မှာလူခိုးသွင်းတာနဲ့ပတ်သက်နေတဲ့အမှုတွေအတွက်အ ਨੇ ဆုံးဖြစ်တဲ့ငါတစ်နှစ်ပါခိုးသွင်းသူတွေကတော့တေတန်းတက်တက်တကျွန်းတန်းဖြစ်နိုင်ပါတယ်ဒီနီလန်းနဲ့လူခိုးသွင်းမှုနောက်ွယ်ကလူတွေကိုဖော်ထုတ်ပြီးမတမာတဲ့လူကုန်ကူးကွရက်တွေကိုတိုက်ဖြတ်သွားမှာဖြစ်ပါတယ
်အစ်ရောက်လာတာကိုရှော့ချဖို့စူးစမ်းပြီးနိုင်ငံရေးခလုံးခွဲမအောင်တဲ့သူတွေကိုပြန်ပို့ကြရမှာဘကူအောင်လုပ်တယ်လို့ပဲဒုက္ခဒဲတွေအတွက်အလုပ်လုပ်နိုင်အောင်လဲအစိုးရရဲ့ဥပဒေချက်ကရည်ရွယ်ပါတယ်လို့ဝန်ကြီးချုပ် Shorts ကပြောပါတယ်။ရှေ့တောင်းနေထိုင်ကြသူတွေရဲ့အတိုင်ဝန်းဆိုင်ရာအလုပ်တွေကိုလုပ်နိုင်အောင်ဒီတန်တရာတာဝန်ရှိသူတွေကိုဒီဥပဒေချက်ကထောက်ကူပါလိမ့်မယ်လို့လဲဝန်ကြီးချုပ် Shorts ဆိုပါတယ်။ဥပဒေချက်ကိုပါလီမန်ကအတည်ပြုအောင်ပါပါ။ကျွန်တော်တပောင်တတ်ပါ
နိုင်ငံရေးခေလုံခွင်းနဲ့ရွှေပြောင်းနေထိုင်သူတွေအရေးဂျာမနီနိုင်ငံရင်ဆိုင်နေရတဲ့အခက်အခဲတချို့ကိုဦးတမောင်တန်းစူးစီးတင်ပြပေးခဲ့တာပါရှင်။ Few American တန်ရဲ့ပုံထူးနေ့မနက်ခင်းရေဒီယိုစီစဉ်နေကိုမနက်9နာရီခန့်ဆက်ပြီးတော့ထည့်လင်းပေးနေပါတယ်။အခုဆက်ပြီးတော့ဒီမြမအိနီချင်းထိုင်းနိုင်ငံကလေဆိပ်တွေမှာခီးတဲ့ဝန်ဆောင်မှုအခွန်တွေတိုးမြင့်ကောက်ခံမှုပြင်ဆင်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။ရှင်းနှစ်ဒီ2024ခုနှစ်ကစလို့ခီးတဲ့ဝင်ဆောင်ကတွေကိုတွမြင့်ကောက်ခံဖို့အတွက်ထိုင်းဆွေရကပြင်ဆင်နေတာပါဘယ်လိုပုံစံနဲ့ဘလောက်တွမြင့်ကောက်ခံသွားမှာပါလဲမန်းညိုညိုလင်းကသတင်းပေးပို့ထားပါတယ်ရှင်
လာမည့်နှစ်2024ဧပြီလတရနေ့ကစတင်ပြီးထိုင်းနိုင်ငံကလေဆိပ်ကြီး6ခုမှာခရီးသည်ဝန်ဆောင်ကဘတ်30တိုးမြင့်ကောက်ခံသွားမှာဖြစ်တယ်လို့ထိုင်းသတင်းဌာနတွေကပြောဆိုလိုက်ပါတယ်။အခုလိုဈေးနှုန်းသတ်မှတ်ထားချက်အတိုင်းကောက်ခံမှာကိုထိုင်းနိုင်ငံမြို့ပြလေကြောင်းအာဏာပိုင်အဖွဲ့နဲ့ပို့ဆောင်ရေးဝန်ကြီးဌာနကလည်းအတည်ပြုထားပြီးဖြစ်တယ်လို့ထိုင်းလေဆိပ်အာဏာပိုင်အဖွဲ့ AOD ရဲ့ဒါရိုက်တာခီရတီကီချွဲနဝတ်ကပြောပါတယ်။နိုင်ငံခြားခီးသွားတွေအနေနဲ့လက်ရှိ900ပေးရတာကနေ930ပေးရမှာဖြစ်ပြီးပြည်ရင်းခီးသွားတွေအနေနဲ့ကတော့လက်ရှိ100ကောက်ခံမှုကနေ130ပေးရမှာဖြစ်ပါတယ်။တိုးမြင့်ကောက်ခံမှုရဲ့ကြသင်ငွေတွေကိုခီးသည်တွေစီကတိုက်ရိုက်ကောက်ယူမှာမဟုတ်ဘဲလေကြောင်းလိုင်းတွေကလေရင်လက်မှတ်ဈေးနှုန်းမှာလေဆိပ်ခွန်အဖြစ်သတ်မှတ်ဖော်ပြထည့်သွင်းသွားမှာဖြစ်ပါတယ်။ဒီလိုတိုးမြင့်ကောက်ခံတဲ့ငွေတွေကိုလေဆိပ်ရဲ့ချက်ကင်ကောင်တာတွေမှာနိုင်ငံတကာစံချိန်စံနှုန်းအတိုင်းတိုးမြင့်လုံဆ ခရီးသည်တွေအနေနဲ့ကောင်တာမှာတန်းစီစရာမလိုပဲ၆နာရီကနေ၁၂နာရီကျော်ပြီးကိုယ့်အကူချက်ရင်လုံနိုင်မှုခရီးသွားအိတ်တွေကိုကိုယ်ကိုယ်ရိုင်းချက်ရင်ကောင်တာတွေမှာထားသွားနိုင်မှုစတဲ့အဓိကကြတဲ့လုပ်ငန်းတွေမှာအသုံးပြုသွားမှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီလိုတို့မြင့်ကောက်ခံမှုကိုထိုင်းနိုင်ငံရဲ့၄စိတ်ကြီး၆ခုဖြစ်တဲ့တူနာဘူမီဒေါ်မောင်ချင်းမိုင်မေဖလောင်ချင်
ဒါကတော့မြန်မာအိန္ဒိချင်းထိုင်းနိုင်ငံကလေဆိပ်တွေမှာခီးတဲ့ဝန်ဆောင်မှုအခွင့်အရေးကိုတွန်းမြစ်ကောက်ခံဖို့ပြင်ဆင်နေတဲ့အကြောင်းထိုင်းနိုင်ငံကနေမညွညွလွင်သတင်းပေးပို့ခဲ့တာပါရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ချမော်ရီရဲ့အစီအစဉ်တွေကိုမနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်တင်ဆက်ပေးနေတဲ့မြေကြီးဩဇာ၊ယူကရိန်းမြန်မာနိုင်ရှင်ချက်၊အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါအောင်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ဖီယူအမေရိကန်တန်ရဲ့နိုဝင်ဘာလ29ရက်ပုံထူးနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစောင်းနှံချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းဒိုမီတာ32နဲ့49တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ပထမပိုင်းနာယူဘက်ကတော့လိုင်းလက်မီတာ190 kHz 1595ကနေလည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတက်ဆက်ပြီးသွားပါမယ်ရှင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ကြားပြည်နယ်ဒေသအခေါ်အရကရင်ပြည်ဒေသနဲ့ချင်းပြည်နယ်တွေမှာလက်နက်ကင်တော်လည်းတပ်ဖွဲ့တွေကနေမြေစိုးမိုးမှုတွေပြန်လည်ရရှိလာတဲ့အတွက်အရင်ကဆွန့်ပစ်ထားခဲ့ရတဲ့တောင်ယာနဲ့လေယာတွေမှာပြန်လည်စိုက်ပျိုးနိုင်ကြလိမ့်မယ်လို့ဒေသခံတွေကမျှော်လင့်ကြပါတယ်။ဒါပေမဲ့လေစစ်ကောင်စီတပ်တွေရဲ့လေကြောင်းရံကိုတော့စိုးရိမ်မှုတွေကတော့ရှိနေကြသေးတာပါဒီအကြောင်းလေးလာထားတဲ့ဥက္ကမောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါရယ်ရှင
်ပြီးခဲ့တဲ့2021ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းရက်တွေကတတိုင်းတတိလုံးနီးပါအုံကြွဆန့်ကျင်ခဲ့ရရာမှာချင်းပြည်နယ်လည်းပါဝင်ခဲ့ပါတယ်။အဲ့ဒီအထက်မှာချင်းပြည်နယ်တောင်ပိုင်းမင်းတပ်မျိုးကပြည်သူလူထုဟာဆိုရင်ဒေမေကန်စစ်တပ်ရဲ့မတရားအကြမ်းဖက်မှုကိုရိုးရာတူမီလက်နက်တွေနဲ့ပထမဆုံးခုခံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်နယ်မြေကျွမ်းကျင်မှုကိုအသုံးချပြီးစစ်ကောင်စီရင်တန်းကိုတိုက်ခိုက်ခဲ့ရမှာခင်မီလက်နက်တွေအများအပြားရရှိခဲ့ပြီးလက်နက်ကင်တပ်ဖွဲ့ဖွဲ့စည်းခဲ့ပါတယ်တဆက်တည်းဆိုသလိုအနည်းရှိမတူပီမျိုးအပြင်ချင်းပြည်နယ်မြောက်ပိုင်းအထိလက်နက်ကင်ခုခံမှုတွေအများအပြားပြန့်နှံ့သွားခဲ့ပါတယ်စစ်ကောင်စီကလည်းချင်းပြည်နယ်တောင်ပိုင်းကမင်းတပ်မတူပီနဲ့မြောက်ပိုင်းကထန်တလန်မျိုးတွေကပုံကံမှုတွေကိုအပြင်းထန်အကြမ်းဖက်ဖိနှိပ်ခဲ့တဲ့အတွေ့မျိုးလူတူအားလုံးမျိုးကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်မြောက်ပိုင်းကထန်တလန်မြို့မှာဆိုရင်စစ်ကောင်စီက၅ချိန်နဲ့မနဲ့မိတိုက်ရှို့ခဲ့တဲ့အတွေ့တစ်မျိုးလုံးပျက်စီးကုန်ပါတယ်အဲ့ဒီအချိန်ကစစ်ကောင်စီတပ်တွေဟာမြေပြင်မှာလဲစိုးမိုးမှုရနေတဲ့အတွက်နယ်မြေကျွမ်းကျင်မှုရှိတဲ့ချင်းပြည်နယ်ဒေသကာကွယ်တပ်ဖွဲ့တွေရပ်တည်လို့မရအောင်အဓိကတောင်ယာစိုက်ခင်းတွေကိုဖျက်ဆီးတာတောင်ယာမသွားရအောင်ချိန်ချောက်တာတွေလုပ်ပြခဲ့ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မနှစ်2022ခုနှစ်ကဆိုရင်ချင်းပြည်နယ်တပြည်နယ်လုံးနီးပါအ धिक အသက်မဝမ်းကြောင်းဖြစ်တဲ့တောင်ယာစိုက်ပျိုးရေးလုံးဝနီးပါရပ်ဆိုင်သွားခဲ့ပါတယ်အဲ့ဒီလိုတွေအတွက်ချင်းလူထုတွေဟာဆိုရင်အိန္ဒိယနယ်စပ်ကိုထွက်ပြေးခိုလုံခဲ့ကြရမြေပြန့်ကမြို့တွေမှာတွားရောက်ခိုလုံခဲ့ကြရပါတယ် ဒီလိုနဲ့အပြစ်ခံရဲဆဲထားတဲ့ချင်းမျိုးသားတပ်ဦး CNF ကလည်းစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်ခဲ့သလိုချင်းဒေသကာကွယ်တပ်ဖွဲ့တွေကလည်းဒေသအနှံ့မှာလက်နက်ကင်ပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဒီနှစ်အစောပိုင်းကတည်းကနယ်မြေစိုးမိုးမှုတွေတဖြည်းဖြည်းရရှိလာခဲ့ကြရာအခုဆိုရင်စစ်ကောင်စီတပ်တွေဟာမြို့ပေါ်တွေမှာအထိုင်စခန်းတွေတပ်စခန်းတွေထဲလောက်မှာပဲရှိပါတော့တယ်အဲ့ဒီအတွက်ချင်းလူထုတွေဟာမိမိတို့ခြေရွာတွေကိုတစတစပြန်လဲဝင်ရောက်လာကြသလိုရှင်းနှစ်မှာတော့တောင်ယာလုပ်ငန်းတွေပြန်လဲစတင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပါတယ်ဒါပေမဲ့လည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒေသခံချင်းပြည်သူတွေစိုးရိမ်မှုတွေတော့ရှိနေပါတယ်ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF နဲ့ချင်းလူအခွင့်အရေးအဖွဲ့ CHRO အဖွဲ့ကပူးသေးရကအခုလိုပြောပါတယ်
လောလောဆယ်ခုချင်းချီတော့လုံနိုင်ရှည်တော့များတယ်ဒါပေမဲ့ပြောလို့မရဘူးဒီလေကြောင်းရန်ကုန်တို့အရန်ဆိုရင်လည်းတို့ပေါ်ပေါ်တင်တွန်လုံနိုင်မလားဆိုတာလည်းနည်းနည်းထည့်စဉ်းစားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဟိုစီးထုံရှားမှုရှိတဲ့နေရာဘာမှအတိုက်ပွဲမရှိတဲ့နေရာမှာလည်းစစ်ကောင်စီတပ်ကပဲအာဘုံကျဲတိုက်ခိုက်တာအများကြီးရှိတယ်ဆိုတော့အဲ့ဒါကိုပြည်သူတွေကအနှံ့နေကြတယ်စိုးရင်ကြတာကြောက်ရွံ့ကြတာပေါ့နော်ဒီတဲ့အတိုင်းပဲချင်းပြနေမှာဆိုရင်ချွေပြောင်းတောင်ရစင်းနေပဲဒီကအားထားပြီးတော့စာဝတ်နေရေးအဲ့တတို့ပြုံးကန်ကြတယ်လေအဲ့ဒါချက်ချက်လို့ကိုလို့ရမယ်အနေထားတော့ရှိတယ်ဒါပေမဲ့တို့စိုးရင်လည်းတော့အခုလေကြောင်းရန်ကိုပဲအများရန်တို့အထက်တင်ကြတော့ပေါ့နော်စစ်ရန်နေလည်းဖြစ်ဖြစ်အဲ့ဒီတိုက်လေရင်တို့ပြန်တာရှိတယ်ကင်းထောက်လေရင်လားအဲ့ဒါတော့ပုံမှန်တို့ပြန်တာရှိတော့ပေါ့နော်အဲရဟားရှင်တွေကတော့ပုံမှန်ပြန်တမ်းတယ်အဲ့လိုတဘောရှိတယ်ပြီးတော့ကျောင်းကချင်းပြနေမှာခုတော့ပိုင်းဆိုရင်အခုလောလောဆယ်ချင်းကြီးရတော့နေပင်ထိုးစစ်ရှင်ပို့တော့စစ်ကောင်စီနေနဲ့အခက်ခဲရှိနိုင်တာပေါ့နော်လေကြောင်းစစ်စင်ကြီးကိုပဲပို့ပြီးတော့အားလေးထားတာပေါ့နော်စစ်တပ်ဒေသတွေအားလုံးစစ်နေနဲ့အဲ့ဒီဒေသကကိုရေးတပ်တွေကအားလုံးစုမှုထားတယ်လို့ပြောလို့ရတော့ပေါ့နော်အခုအဲ့လိုရှင်ပြည်မြို့တောင်ညာလုပ်ငန်းကကျင်းလက်ဒေသမှာလုပ်ကြတယ်ဆိုတော့အလားလာများတာပေါ့နော်တို့ကြောက်တာအကြောက်ဆုံးကတော့လေကြောင်းရန်ကိုပဲတို့ကြောက်ဆုံးအဲ့ဒါပြင်တော့တို့တိတ်ပြီးတော့စိုးရင်စရာတို့တို့မရှိတော့ဘူးလို့ပေါ့နော်အဲ့ဒါတကြောင်းခုဘုံကြောင်းနဲ့သိုးစစ်စင်ကိုတော့တို့မစိုးရင်ရဘူးအဲ့ဒါလေကြောင်းကိုပဲဒီကတို့စိုးရင်ကြောက်ရနေကြတယ်သဘောရှိတာပေါ့နော်တောင်ညာဒီလေယာဒီကပပူမကိုလည်းသူတို့ကလူချင်းကြဘူးအဲ့ဒါတို့ကြောင့်ရတဲ့နည်းနဲ့တောင်ယာကိုလည်းသူတို့တိုက်ခိုက်လေးရှိတယ်ပြီးတော့လေလေမေကိုလည်းသူတို့ကဖြစ်စီတာအများကြီးရှိတယ်တောင်ယာဆိုတာအပေါ်နဲ့ကြည့်လို့ရှိရင်တောင်ပေါ်မှာလို့တဲ့ဆိုတာတိတာမင်တာတာဘောနော်
အလားတူကြားပြည်နယ်ဒေသခေါ်ကင်းဒီဒေသမှာဆိုရင်လေအရင်ကစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒေသခံတွေဟာမိမိတို့မျိုးရွာတချို့ကနေထိုင်းနယ်ဆက်စစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်တခြားဒေသတွေကိုထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအတွက်တချို့မျိုးနယ်တွေမှာဆိုရင်နှစ်စင်ပုံမှန်စိုက်ပျိုးပြီးအသက်မွေးမ်းကြောင်းတဲ့လေယာဉ်မြေတွေကိုပါစွန့်ပစ်ခဲ့ကြရပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းကစပြီးကရင်ပြည်ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတိုက်ခိုက်ပြီးနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာခဲ့ကြပါတယ်အဲ့ဒီလိုအနေထားကြောင့်ကင်းဒီတောင်သူလယ်သမားတွေဟာလည်းမိမိတို့အရင်ကမလုံရဲပဲစွန့်ပစ်ခဲ့တဲ့လေယာဉ်မြေတွေကိုပြန်လည်ပြီးထုံရဲစိုက်ပျိုးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်လာမှကိုတော့စိုးရိမ်မှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးအရင်မြေလက်ဒေသမှာအခြေစိုက်ရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းကရင်ဒီဒေသကိုပြောင်းရွှေ့လှုပ်ရှားခဲ့တဲ့အဖွဲ့ကဥဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်။
ခုဆိုရင်တော့ကျွန်တော်တို့ကင်းဒီပြည်နယ်မှာဆိုရင်တော့တောင်သူလယ်သမားအများစုကဆိုရင်တော့ဒီစစ်ကောင်စီတပ်တွေရဲ့မြေပြင်ထိုးပတ်မှုကိုတော့သိပြီးတော့မကြောက်ရတော့ဘူးပေါ့နော်ချက်စရာမလိုတော့ဘူးဒီစိုက်ပျိုးရေးအပိုင်းမှာတောင်သူလယ်သမားတွေအနေနဲ့ပြောရရင်တော့တောင်သူလယ်သမားတွေစိုးရိမ်စရာတစ်ချက်တော့ရှိရပေါ့နော်အဲ့ဒါကတော့အထက်ကဒီစစ်ကောင်စီတပ်ရဲ့အထက်ကလေကြောင်းတိုက်ခိုက်မှုတွေကိုတော့တောင်သူလယ်သမားတွေကဒါစိုးရိမ်တိုက်လန့်နေရတာရှိရပေါ့နော်ဘာကြောင့်လဲဆိုတော့ဒီစစ်ကောင်စီကအချိန်မဟုတ်အခါဟိုဥမာဒီလေယာဉ်မြေတွေထဲမှာပုံကျရတဲ့စီရှိဒီလူတွေနေထိုင်တဲ့နေရာတွေမှာလည်းသိရင်လည်းပုံကျချတာလည်းရှိတယ်ပေါ့နော်လက်ရှိအခြေအနေတိုင်းတာမှာဆိုရင်တော့စစ်ကောင်စီကကရင်နီတော်လှန်ရေးအင်အားစုတွေကိုလုံးဝမနိုင်တော့ဘူးပေါ့နော်မနိုင်တော့တဲ့အချိန်မှာသူတို့တွေပါလုံးလေဆိုတော့ဒီတောင်သူလေသမားတွေအဓိကနေထိုင်တဲ့နေရာတွေမှာသူတို့လေယာဉ်တွေနဲ့ပုံကျမှုတွေလည်းဒါခဏခဏနေရာအနှံ့မှာပြုလုပ်တယ်ပေါ့နော်ကရင်နီပြည်မှာဆိုရင်တော့ဒီလိုအနေရဲ့ကြားကနေတောင်သူလေသမားတွေကစိုက်ပျိုးတာဖြစ်တဲ့အတွက်သူတို့မှာစိုးရိမ်စရာတခုကတော့လေရင်နဲ့ပုံကျမှုအောင်စိုးရိမ်မှုရှိပါတယ်ဗျ။
အညာဒေသကစစ်ဖြစ်ပွားနေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းကဒေသတချို့မှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့စီးလှုပ်ရှားမှုတွေဟာအရင်ကတည်းကပိုပြီးအားကောင်းလာပြီမဲ့စစ်ကောင်စီတပ်တွေရဲ့လေကြောင်းရန်ကောမြေပြင်စစ်ကြောင်းတွေရဲ့ရန်ကပါအရင်အတိုင်းရှိနေပါသေးတယ်အဲ့ဒီအတွက်အရင်နှစ်တွေကလိုပဲဒေသခံတွေဟာစိုက်ပျိုးရေးလုပ်ငန်းတွေကိုပြစ်ခွာပြီးထွက်ပြေးနေကြရတာရှိသလိုတချို့ဒေသတွေမှာဆိုရင်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်ကူညီလုပ်ကင်နေတာကိုတွေ့ရပါတယ်ကုလသမဂ္ဂစားနပ်ရိက္ခအစီအစဉ် WFP နဲ့ FAO အစားအစာနဲ့လေယာစိုက်ပျိုးရေးအဖွဲ့ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းစားနပ်ရိက္ခမလုံမလောက်ဖြစ်တာပြီးပိုကြီးဆိုးလာနိုင်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ဥက္ကမောက်ဆိုမင်းစုစည်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။ကမ္ဘာတစ်လောကခီးသွားအစီအစဉ်နောက်အမေရိကန်နိုင်ငံရေးစတဲ့ဒီအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါဦးမယ်။အခုကတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပေးပါမယ်။နိုဝင်ဘာလ17ရက်နေ့ကစခဲ့တဲ့ကြရပြည်နယ်လဝိုက်ပေါ်မြို့တဝိုက်ကတိုက်ပွဲတွေဟာပြင်းထန်တယ်လို့နှစ်ဖက်အထိကအခြားဆုံးလည်းများပါတယ်။အဲ့ဒီတိုက်ပွဲတွေထဲကနေထိခိုက်ဒဏ်ရာရတဲ့အရပ်သားတွေတော်လှန်ရေးရဲဘော်တွေနဲ့လက်လက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကိုဒီတိုင်းရင်းဒေသတွေမှာအကူအညီပေးနေတဲ့ Free Burma Rangers အဖွဲ့ဝင်တွေကဝင်ရောက်ကယ်ဆယ်ပြီးအသက်ကယ်တာစိတ်ကူတာပေးနေတာတွေရှိပါတယ်။ဒီတစ်ပတ်ယူကရိန်းမြန်မာလွတ်မြောက်ရေးကိုတော့ဒီတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကပရမပိုင်းအဖြစ်နဲ့တင်ဆက်ပေးထားပါတယ်ရှင
်ဒီစစ်စင်မှာစိတ်မချမ်းမြေ့စရာပြုတ်တံတွေပါဝင်ထက်သွင်းထားတယ်ဆိုတော့ပထမဆုံးအနေနဲ့အတိပေးလိုပါတယ်မြန်မာပြည်သူမှာအရှိန်ဟုန်မြင့်တက်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီနဲ့တော်လှန်ရေးတပ်သားတွေဟာနှစ်ဖက်စလုံးအထိခိုက်အကြဆုံးပုံများလာနေပါတယ်နိုဝင်ဘာလ17ရက်နေ့ထဲကစတင်ခဲ့တဲ့ပြည်နီးပြည်နယ်ရဲ့စခန်းသိမ်းတိုက်ပွဲတွေပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအထိနာပြီးတပ်သားများပြားလက်နက်ချခဲ့သလိုစစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်နေတာကြောင့်အရပ်သားပြည်သူတွေတေဆုံးခဲ့ပြီးတော့အများစုကနေအိမ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာထိခိုက်ဒဏ်ရာရတဲ့တာမန်ပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုဝင်ရောက်ကယ်ဆယ်ပြီးတော့စစ်ကူတပေးနေတဲ့ Free Burma Ranger အဖွဲ့ဝင်ကိုအောင်စရနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေစတဲ့မေးမြန်းထားတာကိုပထမပိုင်းအနေနဲ့တင်ဆက်ပေးထားပါတယ
်။အခုလက်ရှိကတော့ကျွန်တော်တို့17ရက်နေ့17လ2023ကစပြီးကျွန်တော်တို့တင်းနေတော့ operation ဆိုပြီးတော့ကျွန်တော်တို့စခဲ့တယ်ပေါ့နော်စပြီးတော့ဒီမှာကျွန်တော်တို့ရှိတဲ့KA KNF တို့ဒီလိုပဲ PDF တွေကျွန်တော်တို့အလောကျွန်တော်တို့မဟာမိတ်အဖွဲ့စီအားလုံးပေါင်းပြီးတော့ဒီလိုက်ပေါ်စစ်ကောင်စီအခြေချတဲ့နေရာတွေစတင်တိုက်ခိုက်တယ်တိုက်ခိုက်ပြီးတော့တိုက်ပွဲရလည်းပြင်းထန်တယ်စစ်ကောင်စီနေရာလည်းနေမီဆိုရှယ်မှုတွေများနေရပေါ့နော်နေမီဆိုရှယ်မှုများနေရအလျောက်ဟိုပြီးတော့ကျွန်တော်တို့ဟိုထပ်ပြေးလာတဲ့ပြည်သူလည်းအများများတယ်ကျွန်တော်တို့ပထမနေ့3ရက်နေ့တည်းကျွန်တော်အနည်းဆုံးလူဦးရေ4ယောက်ထပ်ပြေးလာတယ်ပေါ့နော်အဲ့မှာကျွန်တော်တို့ဒီ Free Burma Ranger Training အနေနဲ့ကတော့ကျွန်တော်တွားပြီးတော့ဒီမိတွေကျွန်တော်တို့ဒီတိုက်ပွဲတွေမှာထိုင်ရတဲ့လူတွေကျွန်တော်ဆွဲထုတ်ပေးတယ်ခံစားလုပ်ပေးတယ်ဒီအချိန်တွင်းမှာပဲကျွန်တော်တို့ဆစ်ရှောင်းနေပြီးတော့ကျွန်တော်တစ်ခါမှမကြုံဘူးတဲ့လက်နက်ကြီးမတိအရန်တုံးချမှုများတယ်ပေါ့နော်လက်နက်ကြီးပြစ်တာအရန်များတယ် air strike ရန်များလာတယ်နောက်တစ်ခါ air strike ကဘယ်လောက်ထိဆိုလဲ15ရက်နေ့ဆိုရင်ကျွန်တော်တို့ဒီဆစ်ရှောင်းနေတဲထုတ်လာတဲ့ကားတွေအရက်သားပြမတ်တွေတမင်တက်လိုက်ပစ်ခတ်တဲ့အရာရှိရကျွန်တော်တို့လည်းပစ်ခတ်ခံရတယ်ကျွန်တော်ကားဆိုကျွန်တော်နှစ်ပေပဲဝေးခဲ့အချိန်ငါးခါတော့ကျွန်တော်ကြုံခဲ့ရတယ်နောက်တစ်ခုကပါဖြစ်လဲဆိုတော့ကျွန်တော်တို့ဒီပထမရက်မှာဒီဆစ်ရှောင်းရဲ့လက်နက်ကြီးကြောင့်အရက်သားပြည်သူတိုက်ဆုံမှု6ဦးရှိတယ်အဲ6ဦးမှာပထမအငယ်ဆုံးဒီတနင်းနဲ့တလားရှိတယ်အကြီးဆုံးဒီ60ရှိတယ်နောက်ဆုံးဟိုဒဏ်ရာရတဲ့ထက်မှာ88နဲ့အဖွာတယောက်လည်းပါတယ်ချင်းနေတယ်အရန်ဆူဆူဝါးဖြစ်နေတယ်ဒီချင်းနေမှာတော့ကျွန်တော်ဆက်မှာဟုတ်ဒါတော့ကြောင့်3ရက်ရှိမှာတိုက်ပွဲအရန်ပြင်းထန်နေတယ်ဆက်ပြေးတိတ်ရှောင်းနေတဲ့လူတွေအရန်များနေပါတယ်တိုက်ပွဲပို့ပြီးတော့အရှင်ပြင်းထန်အောင်လည်းဖြစ်နေတယ်ဖြစ်နေရပါဟုတ်ဟုတ်ကဲ့ကျွန်တော်တို့ FBR အဖွဲ့သားအနေနဲ့တော့ကျွန်တော်တို့ FBR mission ဖြစ်တဲ့နံပါတ်1ချက်ကျွန်တော်ချစ်ချင်းမေတ္တာများဝင်မယ်မျော်လင့်ချက်တွေပေါ်ဆောင်ပေးမယ်ပြီးတော့ကျွန်တော် Gadget News Source ဆိုတဲ့ mission တုပ်ကိုကျွန်တော်လုပ်ဆောင်နေတယ်ကျွန်တော်တို့ဒီပိတ်မိနေတဲ့ဆစ်ရှောင်းတွေကျွန်တော်တို့ fire zone နဲ့လည်းထွက်ပြီးတော့ safety zone ကျွန်တော်ပို့ပေးတယ်ပို့ပြီးရတယ်မှာကျွန်တော်တို့နောက်တန်းမှာရှိတဲ့ KSCC ကို IEC ကိုဖွဲ့နေပြီးတော့ပြန်လုံခြုံတဲ့နေရာသို့ပြန်ပြီးတော့ကူပြောင်းပြီးတော့သူတို့ transform ပြန်လုပ်ပြီးပေါ့နော်ပြန်ပို့ဆောင်ပေးပြီးတယ်ကျွန်တော်တို့ကတော့ဒီ fire zone မှာပိတ်မိနေတဲ့ PD တွေဒီလက်နက်ကြီးရောက်ထိခိုက်ရတဲ့နေရာတွေရနေတဲ့လူတွေကျွန်တော်တို့တိုက်ပွဲချရမှာသွား extra ထုတ်ပေးတယ်ပြီးတော့ကျွန်တော်ဒီကျွန်တော်တို့ရဲဘော်ရဲဘက်ဒီကျွန်တော်တို့ IA ကိုဖွဲ့တိုက်ခိုက်ရေးဒီစစ်အာဏာရှင်တိုက်ခိုက်နေတဲ့အဖွဲ့မှာတိုက်ပွဲတွေမှာတန်ရတာပဲဖြစ်ဖြစ်အဲ့ဒါကိုကျွန်တော်ဆွဲထုတ်ပေးနောက်ဆုံးကျွန်တော်တို့ဘာလို့လဲဆိုတော့ဖန်စီရမိတဲ့တုံပန်းတွေတိုက်ပွဲတွေမှာတန်ရနေတဲ့တုံပန်းတွေအားစာကျွန်တော်တွားပြီးကုထုတ်ပြီးတော့ကျွန်တော်စေကုပေးတဲ့အချိန်နဲ့ကျွန်တော်အခုလက်ရှိလောက်ဆောင်နေပါတယ်ပြီးတော့မြေပြင်မှာဖြစ်နေတဲ့တဲ့င်းတွေကိုလည်းကျွန်တော်တို့ယူပြီးတော့ကျွန်တော်တို့ဒီ Free Roamer Ranger Headquarter ကိုကျွန်တော်တို့အချိန်နဲ့တပြေးညီတော့ပို့လုပ်နေပါတယ်ဟုတ်ပါဟုတ်ဘယ်လိုမျိုးခက်ခဲတဲ့ကြုံတွေ့ရလဲဆိုတော့ပထမအဆုံးအနေနဲ့ကြောကြုံတွေ့ရတာဒီကျွန်တော်တို့သွားနေရတဲ့နေရာက risk အရမ်းများတယ်ပြီးတော့ motor အရမ်းကြတယ်လက်နက်ကြီးအရမ်းကြတယ်ဘယ်လိုကဘယ်လိုလာမလဲမသိဘူးကျွန်တော်တို့ like ကဥမာ54အမြောက်သက်ရှိရ26သက်ရှိရကျွန်တော်တို့ဟိုကဘာလုံးအမြောက်သက်တွေရှိရအမြောက်သက်အရမ်းကြရကြတယ်မှာလက်နက်ကြီးကြတယ်မှာကျွန်တော်လုတ်ဆောင်ရတယ်ပြီးတော့ air strike တရက်ထဲကိုကျွန်တော်ပို့ပြီးတော့တခါမမြင်ဘူး၄ရင်၅စီးလာတာတခါဒီ10စီးတခါဒီညအထိမပြတ်ပြင်းနဲ့လာမနေ့6နိုင်ခွဲညနေ6နိုင်ဒီကျွန်တော်ကျဲတဲ့ချိန်တွေမှာကျွန်တော်လူကြီးဆွဲထုတ်ရတာလုပ်ရတယ်ပြီးတော့နောက်တစ်ခုကစစ်ကောင်စီတွေကဘယ်လိုတက်ဆွဲတာဒီအကြောင်းဝင်းတွေတက်ပြူအကြောင်းနဲ့မှတက်ဆွဲထားတယ်အဲ့တော့အခိုင်အမာနဲ့ပြန်လည်းပြစ်ခတ်တယ်ပြီးတော့လက်နက်ကြီးကြားထဲမှာဒဏ်ရာလူတွေများတဲ့အချိန်မှာကျွန်တော်ဆွဲထုတ်ရတဲ့အချိန်မှာလည်းကျွန်တော် Ranger တွေမှာဖြိတ်ခိုက်ထဏာရတဲ့လူတွေရှိရဲကျွန်တော် Ranger ညီလေးတယောက်ဆိုရင်နေရွက်မတော်တဆပြတ်သွားတဲ့လူတယောက်ရှိတယ်ဒီ60မမကျော်ပြတ်သွားလူရှိတယ်နောက်တယောက်ဆိုလည်းကျွန်တော်မစ်စားကြောင်းဟိုကေစေးလုံနေနေပေါင်ဖြောင်သွားတာရှိတယ်အဲ့လိုမျိုး challenge တွေကျွန်တော်ဒီဟိုလက်နက်ကြီးကြားတွေလေကြောင်းတိုက်ခတ်မှုကြားတွေတနက်ပြစ်ခတ်တဲ့ကြားမှာကျွန်တော်လှုပ်ဆောင်နေရတဲ့ဟာတွေခက်ခဲရှိတယ်နောက်တစ်ခုကျတော့စစ်ရှောင်းနေဟိုကျွန်တော်ပြန်ထုတ်တယ်မှာတချို့စစ်ရှောင်းနေဆိုအဝတ်ထည်ကိုတခုပဲလာကြတယ်တချို့ဆိုလည်းဆိုင်ကယ်ရှိကြဒါပေမဲ့တော့မစီမရှိကြအောင်အဲ့မျိုး road transportation တို့အခက်ခဲတွေလည်းအများကြီးရှိကြဒါကိုကျွန်တော်ကဟိုဒီမှာရှိနေ KSCC IEC အဖွဲ့နဲ့ကျွန်တော်တို့ပြန်လဲပေါင်းစီတယ်ပြီးတော့တချို့ဒီမှာဟိုကိုတူကိုထားဒီတော်လိုင်းနောက်ပိုင်းမှာပေါ်ပေါက်လာတဲ့အဖွဲ့စီတွေပေါင်းပြီးတော့ဒီလိုနဲ့ဘယ်လိုဖြေရှင်းကြမလဲဆိုတော့ကျွန်တော်အဲ့အဲ့မျိုးအခက်ခဲတော့အများကြီးကြုံနေရတယ်ပေါ့ဟုတ်ကဲ့ပါဗျာ
ဒါကတော့ Free Burma Ranger အဖွဲ့ပဲကိုအောင်ဇေယျကတကယ်အမြင်ပြမှာလက်ရှိဖြစ်နေတာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်ရဲ့အစီအစဉ်မှာဒုတိယပိုင်းကိုဆက်လက်တင်ပြပေးသွားမှာဖြစ်လို့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောဆာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါဟောဆာတင်ဆက်တဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အစ္စရေးနဲ့ဟာမက်စ်အကြားရရှိထားတဲ့သဘောတူညီချက်ကြောင့်တနင်္ဂနွေနေ့ကလွတ်ပေးလိုက်တဲ့တရားခဏ်တွေထဲမှာ၄နှစ်အရွယ်အစ္စရေးအမေရိကန်မင်းကလေးငယ်လည်းပါပါတယ်အခုလိုကလင်းငယ်လွတ်လာတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပြီးအစ္စရေးနဲ့ဟာမက်စ်အဖြစ်ခက်ရက်စဲထားမဲ့ရက်ထတ်တိုးဖို့ကိုလည်းသူကမျှော်လင့်နေတာပါ VOA သတင်းတောက် Veronica Beatrice Angel CS People ရဲ့သတင်းကိုကိုအောင်ကပြောပြပါမယ်ရှင
်ဟာမက်စ်တွေလွတ်ပေးလိုက်တဲ့ဂဇာကန်18ဦးရဲ့မှာကလင်းငယ် Abigail Eden လည်းပါဝင်ပါတယ်
Her mom was killed in front of her.
Through near Gabas ku Hamas champo apwe di Odwala khone ni ga taik khai de chei Abil ga idan ye mia tu shi ma be tak khan ge ya ba le Abil ge ga tu phi si pye twa de chei ma tu phi ga tu khanda ko ne tu ga bi ge ba le tu phi le tan ne pye tak khan ge ya ba le
Israel ne Hamas ya yi apye yet nai mo Tamara Biden so ya ha tan taman yi ya chou ban ge ba le
We been in close contact with the leaders of
Qatar ga da ga yo ijin ne yo Israel ရှိတဲ့ခေါင်းဆောင်တွေကိုရောအနီးကဆက်သွယ်ခဲ့သလိုဒီသဘောတူညီချက်ရဖို့အပြန်အလှန်အချင်းချင်းတယောက်နဲ့တယောက်ဆွေးနွေးခဲ့ကြပါလေမိသားစုတွေအခုနောက်ဆုံးပြန်ဆောင်ကြတဲ့အချိန်သူတို့မျက်နှာတွေပေါ်ကအပြုံးတွေမျက်ရည်တွေကိုမြင်ရတဲ့အချိန်မှာကျွန်တော်တို့ကြိုးပမ်းရကြုံနေတဲ့ဆိုတာကိုတသိပြနေပါလေ
တုံလုံး6ကြားပွဲတက်ခဲမှုကိုကြုံတွေ့ရသူတွေရဲ့စိတ်ဒဏ်ရာကုစားဖို့တော့ရေးရှည်အချိန်ယူရမှာဖြစ်တယ်လို့ဆိုရတယ်
physically many of them are doing okay
ရုပ်ပိုင်းဆိုင်ရာအရာတော့သူတို့အတော်များများကောင်းမွန်ပါတယ်စိတ်ပိုင်းဆိုင်ရာစိတ်ခံစားချက်အရာတော့အချိန်တော်ယူပြီးကုစားကြရမှာပါအီဇရီနဲ့တခြားနိုင်ငံတွေအနေနဲ့သူတို့ရခဲ့တဲ့စိတ်ဒဏ်ရာတွေကိုကုစားဖို့အတွက်ရှေ့မှာလိုအပ်တာတွေထောက်ပံ့ပေးနိုင်အောင်ဘာတွေလုပ်ပေးရမလဲဆိုတာကိုပြင်ဆင်ကြပါလိမ့်မယ
်အီဇရီဟာမတ်စ်ဘော့တူရဲ့ရာဖက်စီခံထားတဲ့ပါလက်စတိုင်းအများပြားပြန်လွတ်လာပြီးဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းပေးပို့နိုင်ခဲ့ပါတယ်ဒါပေမဲ့ဒီပြည့်ရဲ့အစီအစဉ်တက်တန်းတိုးနိုင်မလားဆိုတာကတော့မသိကြလာပါဘူ
း When this ceasefire period ends
ဒီအခါရစရေးအချိန်သတ်မှတ်ချက်တက်တန်းကုန်လွန်သွားတဲ့အခါတိုက်ခိုက်ရေးတွေပြန်ဆမယ်ဆိုတာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျာမင်နေတန်ယာဟုကပြောဆိုထားပါတယ်ဟာမတ်စ်အဖွဲ့ကိုဖယ်ရှားပြီးတဲ့အထိတိုက်ခိုက်သွားမယ်ဆိုတာကိုအစ္စရေးကပြောထားတာပါ
ဒါပေမဲ့လည်းအစ္စရေးဟာမတ်စ် Free တစ်ခါအဆုံးတက်နိုင်မယ်ထားဝစဉ်အဖြစ်တည်းရဲ့ထွက်ပေါ်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပါ
Until there is an independent
Palestine နိုင်ငံမတည်ထ ောင်နိုင်သေးတယ်လေအဲ့ဒီဒေတာမှာငြင်းငြင်းနဲ့လုံခြုံရေးရှိမှာမဟုတ်ပါဘူ
းပေါ်ယဟမင်းကြီးဖရန်စစ်စ်ကလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ဟာအရေးကြီးကြောင်းနဲ့ကစားကန်တွေပြန်လွတ်လာတဲ့အပေါ်ဝမ်းသာချူစူကြောင်းပြောဆိုပါတယ်ခင်ဗျာ
မေဂန်ငယ်ရေးကြောင်တဲ့ဆောင်းပါကိုအောင်တင်ပြပေးကြတာပါရှင်။အပတ်စဉ်တင်ဆက်ပေးနေတဲ့ကမ္ဘာတလွားခီးသွွားအစီအစဉ်ကိုလည်းမကြာခင်မှာတင်ဆက်ပေးပါမယ်။ပို့ထူးနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုနေကြတာပါရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြရောက်အမှတ်လေးပါတာရေးပြစီချင်ပါတယ်ရှင်။ VOA သတင်းတွေပေးတဲ့တွေစီအမြင့်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
ဖီယိုအမေရိကန်တန်ရဲ့ပုတ်ထူးနေ့မနက်ခင်းရေဒီယိုအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဩစတြေးလျနိုင်ငံကိုအလေလာရောက်ကြသူတွေတွေ့မြင်ဘူးကျင်ကြတဲ့အထဲမှာတော့ကိုအာလာအကောင်လေးတွေလည်းပါပါတယ်။မျိုးတုံးတော့မဲ့အခြေအနေရင်ဆိုင်နေရတဲ့ကိုအာလာလေးတွေကိုဧည့်သည်တွေအနေနဲ့ဓာတ်ပုံတွဲရိုက်တဲ့ချစ်စရာအကောင်လေးတွေဆိုရတဲ့တော်ရင်တရဝါလေးတွေအဖြစ်ကာကွယ်စောင့်ရှောက်နိုင်အောင်ဩစတြေးလျနိုင်ငံမှာကြိုးစားနေကြတာမို့မဆုမြတ်မွန်တဲ့အထူးကမ္ဘာတလွားခီးသွွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင
်ကိုဝါလာဝဝင်လေးတွေသားပိုက်ကောင်လေးတွေလို့တခြားနိုင်ငံတွေမှာမတွေ့ရတဲ့တရဝါလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့ကြည့်ကြလေးရှိပါတယ်သစ်ပင်တွေပေါ်မှာတွဲကုတ်နေတတ်ကြတဲ့ကိုအာလာဝဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမြို့တုံးတော့မဲ့အန္တရာယ်ရှိတဲ့သတ္တဝါတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာ Australia အစိုးရကသတ်မှတ်ခဲ့ပါတယ် Australia နိုင်ငံရဲ့တဘာဝတော်ရိုင်းထဲမှာကိုအာလာကောင်းကြီး 9,000 တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်ဒါကြောင့်တရိတ်ဆန်ယုံတွေကိုအာလာချင်းသိန်းဆောင်ရှောက်တဲ့ဂီဟာတွေမှာကိုအာလာတွေကိုဘလို့ကာကွယ်ဆောင်ရှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်
။ We know that within New South Wales there's probably about 20,000 koalas left.
New South Wales ပြည်နယ်မှာကိုအာလာကောင်ကြီး 2,000 လောက်ပဲရှိတော့တယ်ဆိုတာကျွန်တော်တို့သိထားပါတယ်။မြို့တုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီအခြေအနေပြောင်းလဲသွားအောင်လို့အခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုအာလာတွေမျိုးတုံသွားနိုင်ပါတယ
်ဆစ်ဒနီမြို့မှာရှိတဲ့ထရွန်ဂါတရိတ်ဆိုင်ရုံမှာကိုအာလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ
် Before COVID we'd have 2 million visitors through our gates every
ကိုဗစ်မဖြစ်ခင်တုန်းကကျွန်တော်တို့ဆိုင်ရုံကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်ဒီကိုလာကြတဲ့ဧည့်သည်တွေအနေနဲ့တရိတ်ဆိုင်တွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီတရိတ်ဆိုင်တွေအတွက်သဘောပတ်ဝန်းကျင်မှာဘလို့ပြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိအောင်နေမကပဲနဲ့တာဝန်လည်းလုံးဝရှိပါတယ်
အခုလိုဩစတြေးလျအစိုးရရဲ့ကိုအာလာအသိပညာပေးအစီအစဉ်တွေရှိတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုအာလာရဲ့အကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens ကိုအာလာစောင့်ကြည့်ရေးဂီဟာမှာဆိုရင်လည်းနေထိုင်မကောင်းဖြစ်နေတဲ့ကိုအာလာတွေထိခိုက်ဒဏ်ရာရထားတဲ့ကိုအာလာဝဝင်လေးတွေကိုကုသစောင့်ရှောက်ပေးနေတဲ့အစီအစဉ်လုပ်ထားပါတယ်။ဒီနေရာကိုလာလေကြတဲဟိုကြတဲ့တွေအနေနဲ့ကိုအာလာတွေကိုအနောက်ရှက်မဖြစ်စေပဲလေ့လာနိုင်အောင်လို့နေရာတွေကိုအသေးအချာလုပ်ထားပါတယ်
။ wonderful thing about this is they are all wild koalas if not being bred
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရာတိုင်းပဲထားပါတယ်ကိုအာလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူးဧည့်သည်တွေအနေနဲ့ကိုအာလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကိုယ်ပိုင်ဝန်ချက်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲဒီတတ္တဝါတွေကိုဘယ်လိုထိမ့်သိမ့်နိုင်မလဲတောရင်တတ္တဝါတွေကိုဘယ်လိုကာကွယ်စောင့်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ်
Port Stevens Koala Sanctuary ကမှာဧည့်သည်တွေညအိမ်နားနေပြီးတော့လဲကိုအာလာတွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်။ဒါပေမဲ့ပွေးချီခြင်းစရာကိုအာလာလေးတွေကိုထိခိုက်ခွင့်တော့ရမှာမဟုတ်ပါဘူး။
So these koalas being wild, we don't touch or hold them. We've limited our interactions.
Koala တွေကိုဒီမှာတဘာဝတိုင်းထားတဲ့အတွက်သူတို့ကိုကင်တွယ်ချီပွေ့လို့မရပါဘူး။အပြန်အလှန်တုံ့ပြန်တာမျိုးတွေကိုကန့်သတ်ထားပါတယ်။ Australia နိုင်ငံတဲကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥရေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကင်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်။ အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တည်တံ့မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်။ကျမတို့စီမှာတော့ခိုအားလာတွေကိုအဝေးကနေပဲလိလာခွင့်ပေးပါတယ်။အဲ့ဒါကြောင့်တို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကကင်းနေထိုင်နေကြတာကိုအဝေးကနေလိလာနိုင်ပါတယ်။
ဒေါ်လာသမောင်းများစွာအကုန်ခံလုပ်ထားတဲ့ Paul Stevens Koala ဆောင်းချီရီကီဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ
် We want people to feel likeYou're in their habitat, not there in ours.
လူတွေအနေနဲ့ကိုအလာတွေနေထိုင်ကျဆားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်။ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတဲ့ဆိုတာမျိုးမမြင်စေချင်ပါဘူး။အဲ့ဒါသိအရေးကြီးတဲ့အချက်ဖြစ်ပါတယ်
။ဒီကိုအဲ့တဲ့တွေလာကြည့်နိုင်တဲ့ဆိုပေမဲ့ဖြီးသွားလုပ်ငန်းကိုပထမအခြေတန်းမတင်ပဲကိုအလာဆောင်းချီရေးကိုဦးစားပေးထားတယ်လို့ပြောပါတယ်။အဲ့တဲ့တွေကလည်းဒါကိုသဘောကျကြပုံရပါတယ
်။ Yeah, we obviously have the koala's best interest at heart.The fact that they minimize
ဒီလူတွေကခွာလာလေးတွေရေးကိုအကောင်းဆုံးရှည်တန်းတင်လုပ်နေကြတာသိတာပါပဲခွာလာလေးတွေနဲ့အပြန်အလှန်တုံ့ပြန်မှုနည်းနိုင်သမျှနေအောင်လုပ်ထားတာကသူတို့လေးတွေအကောင်းဆုံးအခြေအနေနဲ့တိုးရိုင်းနဲ့ပြန်သွားနိုင်ဖို့ဖြစ်တာမို့သိကောင်းပါတယ်သူတို့သိလဲဂူးဆိုင်ပါတယ်တန်တန်ပြန့်ပြန့်နဲ့ခင်မီလှုပ်ထားတဲ့နေရာမှာခွာလာလေးတွေကိုထိတ်တန့်ပြုစုစောင့်ရှောက်နေတယ်လို့ပြောနိုင်ပါတယ်
It's actually nice that we're not holding them. It's nicer for them.
ကျေကွာလာလေးတွေကိုကင်တွယ်ခွင့်မရတာကောင်းပါတယ်။တိပင်းတွေမှာသူတို့သဘာဝအတိုင်းနေနေကြတာပိုတော်မှကောင်းပါတယ်။ဆူညံတန်တွေနဲ့လူတွေကိုသူတို့ကြောက်တယ်ဆိုတာကျမတို့အရင်ကသဘောမပေါက်ခဲ့ပါဘူး။
ယူကလစ်ရွက်တွေကိုသာစားပြီးတော့တနေ့ကို18နာရီထက်မနည်းအိတ်နေတတ်တဲ့ကိုအလာဝဝင်လေးတွေကိုအော်စတြေးလျနိုင်ငံနဲ့တွဲပြီးတော့လူသိများပေမဲ့ဒီအကောင်လေးတွေကိုအော်စတြေးလျနိုင်ငံရဲ့အရှိတ်ချမ်းနဲ့အရှိတ်တောင်ချမ်းမှသာတွေ့ရနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာကကမ္ဘာလှည့်ဖြီးသည်တွေတည်းမဟုတ်ဘဲပြည်တွင်းဧည့်သည်တွေကိုပါကိုအလာတွေအကြောင်းသိသွားစေဖို့ရည်ရွယ်ဆောင်ရွက်နေကြပါတာပါ။
That hopefully they're walking away with not only just an understanding of how they can protect them in their everyday choice.
ဒီကိုလာရဲ့အဲ့ဒီအနေနဲ့နေ့စဉ်သူတို့ရွေးချယ်မှုကနေကိုအလာတွေအတွက်ဘလို့အကောက်အွယ်ပေးနိုင်မလဲဆိုတာတွေမဟုတ်ဘဲနဲ့တော်ရဲနဲ့မှာကိုအလာတွေကိုတွေ့တဲ့အခါဘလို့ပြုမှုတင့်တယ်ဆိုတော့ကတည်သွားလိမ့်မယ်လို့မျှော်လင့်မိပါတယ်။ကိုအလာတွေနဲ့ခက်ခွာခွာနေတဲ့သိစံတွေကိုမထိခိုက်စေဘဲသဘောအကိုဘလို့ပုံစံခန်းစားတင့်တယ်ဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ
်။ Australia နိုင်ငံကိုလာလေကြတဲ့အဲ့ဒီတွေအနေနဲ့ချစ်စရာကိုအလာဝတ်ဝင်လေးတွေကိုပွေဖက်ဓာတ်ပုံမရိုက်ခင်မျိုးတုံးတော့မဲ့အညစ်အကြောက်ရောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စေချင်တယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကပြောပါရရှင်ကျွန်မစုမြတ်မမ
မဆုမြတ်မတင်ဆက်တဲ့ကဘာတလောခီသွားအစီအစဉ်ကိုထုတ်လွှင့်ပေးခဲ့တာပါရှင်အခုတင်ဆက်တဲ့အစီအစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကို VUE website လိပ်စာ burmese.voanews.com အပြင် VUE Facebook မြန်မာဒီမြန်မာပိုင်းတည်းဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံအစီအစဉ်ဖြစ်နေလဲဖြည့်ဆွဲတင်ဆက်ပေးနေပါတယ်။ပုံမှန်လေးမနက် VOA Radio အစီအစဉ်တွေကိုမနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။တစားကန်တွေပိုပြီးလွတ်နိုင်အောင်ဂါဇာမှာအပြစ်ခက်ရဲစဲရဲရက်တိုးဖို့ကိစ္စဆွေးနွေးကြဖို့အတွက်အမေရိကန်ဘိုးထောက်လန်းရေးဌာန CIA ညွှန်ကြားရေးမှူးဝီလျံဘန်းစ်နဲ့အစ္စရေးထောက်လန်းရေးမော့ဆက်အကြီးအကဲဒေးဗစ်ဘာနီယာတို့ဟာဂျာဝင်ဆက်ဆက်ညှိနှိုင်းပေးနေတဲ့ကာတာနိုင်ငံကိုရောက်ရှိနေကြတယ်လို့အမိမဖော်လို့တဲ့တပ်တမန်တယောက်က AP သတင်းဌာနကိုပြောပါရယ်အမေရိကန်တာဝန်ရှိသူတဦးကလည်း CIA ညွှန်မှူးဝီလျံဘန်းစ်ကာတာရောက်နေတာကိုအမိမဖော်ပဲအတည်ပြုပါရယ်တကယ်လို့အစ္စရေးကထိုးစစ်ကိုပြန်ဆားခဲ့မယ်ဆိုရင်ပါလက်စတိုင်းရဲ့တာတွေထိခိုက်မှာကိုရှောင်ဖို့လူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အဖြစ်တွေကိုရှောင်ဖို့နဲ့ဂါဇာတောင်ပိုင်းကိုစစ်ဆင်ရင်လည်းပြစ်မှတ်ကိုပိုးပြီးတိတိကျကျသတ်မှတ်ဖို့အမေရိကန်ကအစ္စရေးကိုပြောဆိုထားတယ်လို့လည်းအမိမဖော်လို့တဲ့တာဝန်ရှိသူတို့ကပြောတဲ့အကြောင်းကို AP သတင်းမှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံနဲ့ဆက်ဆက်တဲ့သတင်းတစ်ပုဒ်ကတော့ဒီတရုတ်မြန်မာနယ်ဆက်တရုတ်ဖက်မှာဟောင်ဝင်စာအမြောက်ကြီးတွေနဲ့လက်နက်ကြီးကြီးလာရလမ်းကိုသိနိုင်တဲ့ရေဒါတွေကိုချထားတယ်လို့တရုတ်နိုင်ငံတီဒေါ်ပိုင် Global Times သတင်းစာကြီးကစနေနေ့ကဓာတ်ပုံတွေတကွာဖော်ပြပါတယ်။တရုတ်ပြည်သူတက်မတော်ရဲ့တရုတ်တောင်ပိုင်းစီရေးလက်ချက်မှုတွေမှာအခုလိုတွေ့ရတာဖြစ်တယ်လို့ Newsweek Magazine ကလည်းဖော်ပြပါတယ်။ Initial Time ပြည်ဖြစ်တဲ့မြန်မာနိုင်ငံဘက်မှာလက်နက်ကိုင်ပြပခဖြစ်နေတဲ့အခြေအနေမှာနယ်စပ်ဒေသတည်ငြိမ်ရေးနဲ့အချုပ်ချာအာဏာကာကွယ်ရေးအတွက်တရုတ်တက်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုစတ်သက်ပြလိုက်တာဖြစ်တယ်လို့ Global Times သတင်းစာကဖော်ပြပါတယ်ရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn ဖြစ်ပါတယ် View American တရဲ့ပုံထုံးနေမနက်ခင်း Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိရုပ်သံအစီအစဉ်အဖြစ်နဲ့ဖြည့်ဆွက်တင်ဆက်ပေးခဲ့တာဖြစ်ပါတယ် View ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်အားလုံးချမ်းသာပေးကင်းကြပါစေကျွန်မခင်ဗျူထွေးပါရှင်